Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ5ရက်စနေနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440.51 အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မျိုးဆက်ပါ။ဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။နိုင်ငံရေးတိုင်ခွဲ့တွေပေါ်မှာစုံစမ်းစစ်ဆေးဖို့နိုင်ငံသားအစုအယတွေကိုသူပြောခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေပါသူ့တာဝန်ကိုထမ်းဆောင်လာတာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်နဲ့ဆက်နွယ်နေတဲ့ဟက်ကာတွေကအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ဖို့အတွက်ကြိုးစားနေကြပါတယ်။နိုင်ငံတော်ကောင်စီယုံကပြည်ထောင်စုဝန်ကြီးဦးကျော်တန်ဆွေကကျူဘာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွန်နေတယ်။
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေမှာတော့ဟောင်ကောင်မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးဆန္ဒပြသူတွေကိုလည်းညနှဖုံးစွတ်ခွင့်တားမြစ်လိုက်တဲ့အကြောင်းနဲ့အတူဖိလစ်ပိုင်သမ္မတရဲ့ရုရှားခရီးစဉ်အကြောင်းတခါမြန်မာနိုင်ငံရဲ့မူရစ်ဆေးဝါးသုံးဆွဲရောင်းဝယ်မှုအခြေအနေတွေနဲ့ပတ်သက်လို့တော့အခုလိုနားဆင်ကြရမှာပါ
အတူတဖြစ်ဒီမူရစ်ဆေးဝါးတွေကိုထုတ်လုပ်နေတဲ့လူတွေကဘသူတွေလဲဆိုတာအတားအသိပါပဲသူတို့စစ်ဆေးတွေ့ရှိတဲ့အချက်အတိုင်း
ကယ်လီဖိုးနီးယားခြေဆိုင်ရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့တက်ချက်နဲ့တဆက်တည်းမြန်မာနိုင်ငံထဲကိုပို့မဲ့ဘိတ်မျိုးစိတ်တန်ချိန်200နီးပါးကိုလည်းထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တဲ့အကြောင်းကိုပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးကြပါမယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြန်ဖက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံသားအစိုးရတွေကိုသူ့ရဲ့ပန်ကြားမှုနဲ့ပတ်သက်ပြီးဒါဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါသူ့လှုပ်ဆောင်ရမယ်တာဝန်ကိုသူထမ်းဆောင်တာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ဒါဟာနိုင်ငံရေးမဟုတ်ကြောင်းအဂတိလိုက်စားမှုဖြစ်ကြောင်းနဲ့တကယ်လို့အမေရိကန်ရဲ့ဖွဲ့စည်းပုံဥပဒေကိုကြည့်ရင်အဂတိလိုက်စားမှုဆိုင်ရာကင်တွယ်ဖို့အတွက်သူ့မှာတာဝန်ရှိတာတွေ့ရမှာဖြစ်ပြီးအခုသူ့ရဲ့လှုပ်ဆောင်ချက်ဟာတာဝန်ရလှုပ်ဆောင်တာသာဖြစ်ကြောင်းတောက်ကြံနဲ့သမ္မတအင်ဂျူရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။အောက်လွှတ်တော်ကိုကြီးစိုးထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြန်ဖက်ပေါ်စုံစမ်းမှုတခြားနိုင်ငံကိုဖိအားပေးတဲ့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောပါတယ်။သမ္မတထရမ့်အနေနဲ့သူ့ရဲ့နိုင်ငံရေးကြီးမားချက်အောင်မြင်ဖို့တခြားနိုင်ငံတနိုင်ငံကိုဖိအားပေးနိုင်တယ်လို့ယုံကြည်နေတယ်လို့ဒါဟာသူ့ရဲ့ရပိုင်ခွင့်လို့မြင်နေကြောင်းဒါဟာမှန်ကန်မှုရှိမရှိလက်တော် Republican တွေဆုံးဖြတ်ကြဖို့အတွက်တောက်ကြံနေမှာပဲ shift ကသူ့ရဲ့ Twitter မှာရေးပါတယ်ထူးခြားလာတာကတော့ Republican Party ကယူတာပြည်နယ်ကအထက်လွှတ်တော်အမတ် Mitt Romney ကသမ္မတထရမ့်အနေနဲ့ Joe Biden နဲ့ပတ်သက်ပြီးတရုတ်နဲ့ Ukraine ကိုစုံစမ်းပေးဖို့ပြောတာဟာမှားကြောင်သူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ
်အီရန်ဆိုရနဲ့ဆက်နွယ်နေတဲ့ Computer Hackers တွေဟာ American သမ္မတရွေးကောက်ပွဲ Malware တစ်ခုမှအသုံးပြုတဲ့ Computer Snitch ကိုတွင်ဝင်ရောက်ထိုးဖောက်ဖို့ကြိုးစားခဲ့တယ်လို့ Microsoft Company ကပြောပါတယ်သမ္မတရွေးကောက်ပွဲ Malware တစ်ခုရခိုင်နဲ့လက်ရှိ American အစိုးရတာဝန်ရှိသူတွေမီဒီယာတွေနဲ့ထင်ရှားတဲ့ပြပရောက် Iran လူမျိုးတွေရဲ့ Computer စနစ်တွေကို Hackers တွေကထိုးဖောက်တိုက်ခတ်ဖို့ကြိုးစားခဲ့တာလို့ဆိုပါတယ်။ Hackers တွေရဲ့ထိုးဖောက်ဝင်ရောက်မှု၄ချိန်အောင်မြင်မှုရခဲ့ပေမဲ့ Malware ပွဲတွေရောရခိုင်နဲ့လက်ရှိအစိုးရတာဝန်ရှိသူတွေဘသူစီကောမှထိုးဖောက်ဝင်ရောက်နိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ Hackers တွေဝင်ရောက်ထိုးဖောက်ဖို့ကြိုးစားတဲ့အချိန်ရေအတွက်142ချိန်ရှိပေမဲ့ဒီ၄ချိန်ကလွဲလို့ကျန်တဲ့အချိန်တွေမှာအောင်မြင်မှုမရရှိခဲ့ဘူးလို့လည်းတောက်ကြနေကတင်ထားတဲ့ company ရဲ့ blogspot မှာဖော်ပြထားပါတယ်။ပြည်တွင်းလုံခြုံရေးဝန်ကြီးဌာန Cyber လုံခြုံရေးနဲ့ Computer အခြေခံစောင့်အောင်လုံခြုံရေးဌာနချုပ်ကြားမှု Chris Krups က Microsoft company ရဲ့ညင်ညာချက်ကိုသတိပြုမိကြောင်းနဲ့ဝန်ကြီးဌာနအနေနဲ့အခြေအနေကိုစမ်းစစ်ဖို့နဲ့ထိခိုက်မှုတွေညှော်နေစေဖို့ Microsoft company နဲ့အတူလက်တွဲလုပ်လုပ်နေကြောင်း VOA ကိုပြောပါတယ်။ဒီဖြစ်ပျက်ဟာနိုင်ငံရဲ့ခြားထောက်လိုင်းရေးဌာနတခုရဲ့ပုံမှန်လုံဆောင်ချက်တခုဖြစ်နိုင်ပေမဲ့သမ္မတ Malware ပွဲကိုထိုးဖောက်ဖို့ကြိုးစားတယ်လို့ Microsoft ကပြောတာဟာ American ရဲ့ရန်သူတွေအနေနဲ့ American ရဲ့ Democracy စနစ်နဲ့အဖွဲ့အစည်းတွေကိုအင်အားချိနေအောင်လုပ်ဖို့ကြိုးစားတဲ့အထောက်အထားတခုဖြစ်တယ်လို့လည်းသူကပြောပါတယ်။2016ခုနှစ် Democrat သမ္မတလောင်း Hillary Clinton ရွေးကောက်ပွဲ Malware ရမှာအသုံးပြုတဲ့ Computer ကွန်ရက်ဟာရွေးကောက်ပွဲကာလအတွင်း Computer Hackers ရဲ့ထိုးဖောက်တိုက်ခိုက်တာခံခဲ့ရပါတယ်။အခုထိုးဖောက်တိုက်ခိုက်ခံရမှုကတော့ August လနဲ့ September လအကြာရက်ပေါင်း30ကာလအတွင်းဖြစ်ပွားခဲ့တာလို့သိရပါတယ်။
အီရန်နိုင်ငံမှာအလုပ်လက်မဲ့ဒေါ်လာကဝန်ဆောင်မှုညံပြင်းလာတဲ့ အဂရိလိုက်စားမှုတွေကိုမချေနှက်တဲ့အတွက်ဘက်ကန်မြို့တော်မှာအစိုးရဆန့်ကျင်လူလူဆန္ဒပြနေတဲ့၄ရက်ရှိလာချိန်မှာပဲဩဇာညောင်းတဲ့ဘာသာရေးခေါင်းဆောင်တယောက်ဖြစ်တဲ့မော့ကတာအယ်ဆာဒါကအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်။ရှီယာပြည်သူ့စစ်ခေါင်းဆောင်ဟောင်းဖြစ်တဲ့အယ်ဆာဒါဟာလွတ်တော်ရှိကအကြီးဆုံးတိုက်ခိုက်ဆန္ဒပြအဖွဲ့ကိုဦးဆောင်နေတာဖြစ်ပြီးအစိုးရနှုတ်ထွက်ပေးတဲ့ကြောင်းရွေးကောက်ပွဲကိုစောစောချင်းပါပေးဖို့နဲ့ကုလသမဂ္ဂကြီးကြပ်မှုနဲ့ချင်းပါပေးဖို့တောက်တာနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်။ဆန္ဒပြသူတွေကိုအီရတ်တပ်တွေကပြစ်ခတ်ခဲ့ကြောင်းနဲ့ဒီသတင်းပတ်ထဲမှာပဲလူပေါင်း53ယောက်ထက်မနည်းတေဆုံးခဲ့ရကြောင်းစေးနဲ့လုံခြုံရေးဆိုင်ရာနှိစက်သူတွေကပြောပါတယ်။တောက်တန်နေမှာလည်းအီရတ်တပ်တွေကဆန္ဒပြသူတွေကိုထတ်ပြီးပြစ်ခတ်ခဲ့တာပါ။အခင်းဖြစ်ပေါ်ရနေရာကနေသတင်းပို့နေတဲ့သတင်းသမားတွေကတော့ရဲတွေကဆန္ဒပြသူတွေကိုတိုက်ရိုက်ပြစ်ခတ်နေပုံရပြီးလေးသေးရှောင်းပြီးတော့ပြစ်တာမျိုးမဟုတ်ဘူးလို့ပြောပါတယ်။တောက်တန်နေမှာပဲလူပေါင်း10ယောက်ထက်မနည်းတေဆုံးခဲ့ရတယ်လို့အများပြားနဲ့ဒဏ်ရာရခဲ့တယ်လို့ကိုရိုင်းတွေ့မြင်သူတွေကပြောကြားခဲ့ပါတယ်
စက်တင်ဘာလတဲ့အမေရိကန်နိုင်ငံတွင်အလုတ်ကင်ပေါင်း 33,600 ဖန်တီးပေးနိုင်ခဲ့တာကြောင့်အမေရိကန်နိုင်ငံမှာနှစ်ပေါင်း90အတွင်းအလုတ်လက်မှတ်တော့အနည်းဆုံးဖြစ်တဲ့ 3,500 ကျပ်တိကျဆင်းခဲ့ပါတယ်။အမေရိကန်တရုတ်ကုန်သည်စစ်ပွဲဖြစ်နေသလိုကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွဲနေပြီးစီးပွားရေးလုပ်ငန်းတွေကသူတို့ရဲ့ယင်းနှစ်မြို့နံမှုပမာဏကိုရှော့ချနေတဲ့တိုင်အောင်လွန်ခဲ့တဲ့3လအတွင်းကလည်းအလုတ်ကင် 36,000 နီးပါးခန့်ပတ်ခန့်ပေးရနိုင်ခဲ့ပါတယ်။ဒါအလုတ်ကင်တွေရှာဖေးသူတွေအတွက်လုံလောက်တဲ့အရေးအတွက်ဖြစ်လို့အလုတ်လက်မှတ်နှုန်းကိုကျဆင်းစေခဲ့တာပါ။အဂူလာက 3.9 ရာခိုင်နှုန်းရှိခဲ့တဲ့အလုတ်လက်မှတ်နှုန်းဟာ 3.5 ရာခိုင်နှုန်းအထိကျဆင်းသွားပြီးမဲ့လည်းပြည်မြတနာရီလောက်ခနှုန်းတာကတော့အနည်းငယ်ကျဆင်းခဲ့တယ်လို့လည်းအမေရိကန်လူ့သမားဝန်ကြီးဌာနကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။စပိန်စကားပြော Latino American တွေကြားအလုတ်လက်မှတ်နှုန်း 3.9 ရာခိုင်နှုန်းသာရှိလို့1983ခုနှစ်နောက်ပိုင်းလဲအနည်းဆုံးမှာဖြစ်ပါတယ်။ဒီနှစ်အတွင်းလောက်ခလာကနှုန်းကလည်းအရင်နှစ်အခုကာလတဲ့1.9ခန်းတော့မြင့်တက်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးကြီးထွားလာနေတာအခုနှစ်ခါ17နှစ်မြောက်နှစ်ပြီးစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့လိုချင်တဲ့လုပ်သားတွေရနိုင်ဖို့ကြိုးစားနေကြတာကြောင့်လုံသမားခန့်အနိုင်မှုမှာတော့နှိကွေးကြဆင်းနေကြဖြစ်ပါတယ်။အလုတ်ကင်ဈေးကွက်ဟာနိုင်ငံစီးပွားရေးအဓိကကြောရွေးဖြစ်တာကြောင့်အလုတ်ကင်ဖန်တီးခန့်အနိုင်မှုတွေခိုင်မာတာနဲ့အမျှအလုတ်လက်မှတ်နှုန်းကိုထိမ့်သိမ်းထားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူအများစုရဲ့ငွေကြေးသုံးစွဲကိုလည်းမြင့်တက်လာမှာဖြစ်လို့စီးပွားရေးတိုးတက်ဖို့အခြေအနေကိုဖန်တီးပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီ UI American တိုင်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI American တိုင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံရုံးပြည်တော်စုဝင်ကြီးဦးကျော်တက်ဆွင်နဲ့အဖွဲ့ဟာကျူဘာနိုင်ငံကိုတောက်ခဲ့ပြီးကျူဘာချမ်းမာရေးဝင်ကြီးဟိုဆီအင်ဂါပေါ်တော်နဲ့တွေ့ဆုံခဲ့ကြောင်းကျူဘာသတင်းဌာန ACN ကတောက်ကြံနေမှာဖော်ပြပါတယ်။အခုလိုတွေ့ဆုံရမှာချမ်းမာရေးခန္ဓာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားကြောင်းမြန်မာဆွေအထူးတန်တမန်ဦးကျော်တက်ဆွင်ကပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားတရားဝင်တန်တမန်ဆက်ဆံရေးဖွင့်လှစ်ကြောင်းကြေညာဖို့အတွက်ကျူဘာကိုလာရောက်တာဖြစ်ကြောင်းMINSAP ကျူဘာချမ်းမာရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ချမ်းမာရေးဝန်ကြီးပေါ်တော်ကလည်းနှစ်နိုင်ငံကြားချမ်းမာရေးနဲ့ပညာရေးဝန်ဆောင်မှုတွေအပြင်ဇီဝနည်းပညာနဲ့ဆေးဝါးထုတ်လုပ်ရေးလုပ်ငန်းဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်အလားအလာရှိတယ်လို့ပြောကြားခဲ့တာပါ။ကျူဘာချမ်းမာရေးစနစ်ဟာကမ္ဘာပေါ်မှာအကောင်းဆုံးစနစ်တစ်ခုလည်းပါနေတဲ့အတွက်အခုလိုပူးပေါင်းဆောင်ရွက်မှုဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ်လို့ဝန်ကြီးဦးကျော်တင်ဆွေပြောကြားချက်ကိုလည်းဖော်ပြထားပါတယ်။
ပြည်ကြဲလေးနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတလွာလုံခြုံရေးအခြေအနေယိုယွင်းလာခဲ့တာကြောင့်ကလေးသူငယ်ပေါင်း 3,500 နီးပါးအသက်ခံခဲ့ရပြီး 9,000 ကျော်တန်ရာရရှိခဲ့တဲ့အပါအဝင်ဆိုးရွားတဲ့လူခွေရေချိုးဖောက်မှုပေါင်း 1,000 ခွဲကံဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးသားတစ်စောင်မှဖော်ပြထားပါတယ်။ကုလသမဂ္ဂဒွေယံမကျော်အန်သိုနီဂူတာရက်စ်ကကလေးသူငယ်များပေါ်လူခွေရေချိုးဖောက်မှုဆိုးရင်ပွဲအဆင့်ထိရောက်လာတဲ့ကိစ္စကိုရှုတ်ချလိုက်ပါတယ်။ဂျာတာပရင်းတကဖျန်ကြည့်လိုက်တဲ့ဒီအစည်းအဝေးထဲမှာအဆိုးရွားနဲ့အဆိုးရွားလိုလာတဲ့တပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ကလေးသူငယ်တွေတည်ဆုံးမှုများပြားလာတဲ့ကိစ္စကိုအထူးဆိုရင်မကင်းဖြစ်မိတယ်လို့ဆိုပါရယ်ကုလသမဂ္ဂအစိုးရကစားရလေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံရတဲ့ကလေးသူငယ်အရေအတွက်ဟာ2015ကစပြီးနှစ်စဉ်များပြားနေတယ်လို့လည်းအစိုးရကစားမှာဖော်ပြထားပါရယ်ခင်ဗျ
အမေရိကန်ဦးဆောင်တဲ့မဟာမိတ်ဖွဲ့နဲ့တူရကီတို့ဟာဆီးရီးယားအရှေ့မြောက်ပိုင်းမှာတက်တဲ့အချင်းဖြစ်နေပူးတွဲခင်းနဲ့ခဲ့ကြပါတယ်။ဒါဟာအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့တူရကီနဲ့ဆီးရီးယားကကတ်စတိုကြားတင်မှန်မှုတွေရော့ပါစေဖို့ရည်ရွယ်လှုံ့ဆော်မှုရဲ့အစိတ်အပိုင်းတစ်ခုပါ။တူရကီကာကွယ်ဝင်ကြီး ဟိုလူစီအက်ကန်နဲ့အမေရိကန်ကာကွယ်ဝင်ကြီးမတ်ခ်အက်စပါတို့ကျသပရင်းနေ့ညပိုင်းတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာခုလိုပူးတွဲခင်းလက်ခဲ့တာဖြစ်ပါလေ။အခုလိုဆက်သွယ်ပြောဆိုမှုမှာဝင်ကြီးအက်ကာကဘေးကင်းဆုံးတစ်ခုထူထောင်ရေးအတွက်ကြန့်ကြာနေတာကိုတူရကီဘက်ကလက်မခံနိုင်ကြောင်းထပ်မံပြောကြားခဲ့ပြီးတူရကီအနေနဲ့လိုအပ်ရင်သူတဦးနဲ့လှုပ်ဆောင်မှာဖြစ်ကြောင်းပြောခဲ့တာပါ။ဒါအပြင်ကြန့်ကြာမှုတွေနှောက်ယှက်မှုတွေတွေ့လာရင်တူရကီအနေနဲ့ပူးတွဲခင်းလက်မှုကိုအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်ဘက်ကစီးရီးယားကတ်စ်တိုက်ခိုက်ရေးဓမ္မတွေကိုပံ့ပိုးပေးနေမှုရဲ့အဆုံးသတ်ဖို့လဲတူရကီဝန်ကြီးအက်ကာကအမေရိကန်ကာကွယ်ဝန်ကြီးအက်စပါကိုတိုက်တွန်းခဲ့ကြောင်းတူရကီကာကွယ်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားကတ်စ်တိုက်ခိုက်ရေးဓမ္မတွေဟာတူရကီနိုင်ငံတည်းကတ်စ်တပုံထမှုတပ်တန်းရှင်အောင်လုပ်ပေးနေသူတွေဖြစ်နေတူရကီအစိုးရကသတ်မှတ်ထားတာဖြစ်ပြီးသူတို့ကိုတူရကီနဲ့စီးရီးယားနယ်စပ်နားမှာရှိမနေဖို့လဲတူရကီကလိုလားနေတာဖြစ်ပါတယ်။
လီဗျားနိုင်ငံတွင်အရင်လီဗျားကောင်းဆောင်ကဒါဖီရဲ့ဗိုလ်ချုပ်ကြီးတူဖြစ်သူခါလီဖာဟာဖ်တာရဲ့တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ခိုက်ရင်ရချာဂျေဇာစစ်သား35ဦးသေဆုံးခဲ့ပါတယ်။ခါလီဖာဟာဖ်တာဟာလီဗျားမြို့တော်ထရီပိုလီကိုသိမ်းပိုက်ဖို့ဒီနေ့အစောပိုင်းမှာထိုးစစ်စတင်ဆင်နွှဲခဲ့သူဖြစ်ပါတယ်။ထရီပိုလီမြို့ဟာနိုင်ငံတကာအသိအမှတ်ပြုထားတဲ့လီဗျားဆွေရကလောလောဆယ်ထိန်းချုပ်ထားတာပါ။သေဆုံးသွားခဲ့တဲ့ရချာစစ်သားဂျေဇာစစ်သားတွေဟာပူတင်ရဲ့ထမင်းကျဲလိုလူသိများတဲ့စစ်တပ်ကွန်ထရက်တာတူဖြစ်တဲ့ယော့ဗ်ဂျီနီပရိုဂိုဇင်ရဲ့ဝက်ဂနာဂရုပ်ကုမ္ပဏီအတွက်အလုပ်လုပ်နေသူဖြစ်ပါတယ်အခုလိုရုရှားဂျေဇာစစ်သားတွေတိုက်စုံမှုနဲ့ပတ်သက်လို့ VOA ကရုရှားနိုင်ငံသားဝင်ဌာနပြောခွင့်ရမာရီယာဇက်ကိုရိုဗာကိုမေးမြန်းခဲ့ရမှာအသေးစိတ်အချက်အလက်တွေကိုမသိကြောင်းနဲ့ရုရှားကာကွယ်ဝင်ဌာနကိုဆက်သွယ်မေးမြန်းမှုတာပြောကြားခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီဂျေဇာစစ်သားတွေကရုရှားအစိုးရနဲ့ဆက်နွယ်မှုမရှိကြောင်းနဲ့ရုရှားတူဂျင်စီကပြပမှာတက်တော်ဆောင်တွေအဖြစ်အလုပ်လုပ်နေတာကိုကာကွယ်ဟန်တားဖို့ရုရှားအစိုးရအနေနဲ့တရားဝင်ဆောင်ရွက်နိုင်ဖို့မလွယ်ကူကြောင်းလည်းသူကပြောပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အော်တိုဘာလ၄ရက်တောက်ကြနေ့မှာဟောင်ကောင်အစိုးရကအရေးပေါ်အခြေအနေဥပဒေကြေညာလိုက်ပြီးဟောင်ကောင်မှာမျက်နှာဖုံးဝိစန္ဒပြတာကိုလည်းတားမြစ်ခဲ့ပါတယ်။မျက်နှာဖုံးဝိတာကိုပိတ်ပင်တဲ့ဒီအငင်းပွားစရာဥပဒေကိုတရုတ်ပြည်မကြီးကိုလွတ်လာတဲ့ဟောင်ကောင်အမတ်တွေကအခိုင်အမာထောက်ခံခဲ့ကြပေမဲ့စန့်ကျင်သူတွေကတော့ငြင်းချမ်းစွာစန္ဒပြတာကိုဟန့်တားတဲ့ဆောင်ရွက်ချက်သာဖြစ်တယ်လို့မြင်ကြပါတယ်။ VOA သတင်းတောက် Brian Patton နဲ့ Livo Europe ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
အော်တိုဘားလာလေးရဲ့တောက်ကြနေကဟောင်ကောင်မှာထုတ်ပြန်ကြေညာခဲ့တဲ့အရေးပေါ်အခြေအနေဥပဒေဟာဗြိတိသျှကိုလိုနီလက်ထက်ကရေးဆွဲပြဋ္ဌာန်းခဲ့တာဖြစ်ပြီးနောက်ဆုံးအသုံးပြုတဲ့နေ့ဟာ1969ခုနှစ်ဖြစ်ပါတယ်။ဟောင်ကောင်အခြေအနေမှုကယ်ရီလမ်ကဒီဥပဒေဟာအဓိကယုံဖန်တီးတဲ့သူတွေနဲ့အကြမ်းဖက်သူတွေကိုသာယူရတာဖြစ်ပြီးစနေနေ့မှာအကျိုးဆက်တဲ့အကြောင်းမှာဖြစ်ကြောင်းပြောကြားလိုက်ပါတယ
်။ It is essential for us to stop violence and restore calmness.In society
အကျံဖက်လုံရက်တွေရက်တန်သွားစီဖို့ ਨੇ လူမှုအဖွဲ့အစည်းမှာတည်ငြိမ်မှုအများဆုံးပြန်ပြီးရဖို့အတွက်မဖြစ်မနေလိုအပ်နေပါပြီဒီဥပဒေတဲ့ဟာကျမတို့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်အထောက်အကူပြုလိုက်မယ်လို့မျှော်လင့်ပါတယ
်ဟောင်ကောင်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုတရုတ်ပြည်မကြီးကကန့်သတ်ဖို့ကြိုးစားနေတယ်လို့မြင်နေကြတဲ့ဒီမိုကရေစီလိုလားသူတွေကထိတ်တက်အင်ဆိုင်တဲ့နည်းလမ်းတွေအသုံးပြလာတာကြောင့်လွန်ခဲ့တဲ့၄လအတွင်းဟောင်ကောင်ဟာမငြိမ်မသက်မှုတွေနဲ့နေစဉ်ကြုံတွေ့နေကြရပါတယ်တူပြည်မာကြီးကိုလိုလားသူတွေကပြည်သူအများလုံခြုံပေးခြင်းဖို့ဒီဥပဒေလိုအပ်တယ်လို့ပြောပါတယ်
။ What we are talking about is pinpointing riots and illegal
ကျမတို့ပြောနေတာတွေကတရားမဝင်လူစုလူဝေးလုပ်မှုနဲ့အထူးကြုံတွေကိုပါ။ဒါကြောင့်ဒီဥပဒေကြောင့်ဟောင်ကောင်လူထုရဲ့နေထူဝသွာလာလှုပ်ရှားနေတဲ့ဘဝကိုထိခိုက်မှာမဟုတ်သလိုဟောင်ကောင်လူထုရဲ့လွတ်လပ်စွာစန္ဒပြခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုလည်းထိခိုက်မှာမဟုတ်ပါဘူး။
ဒီဥပဒေကိုကြေညာတဲ့တနေ့တည်းမှာပဲဟောင်ကောင်မြို့လယ်ဗဟိုမှာဒီမိုကရေစီလိုလားသူဆန္ဒပြသူတွေကနေ့လယ်ထမင်းစားချိန်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေဝှက်လို့ဆန္ဒပြခဲ့ကြပါတယ်။တချို့ဆန္ဒပြသူတွေကတော့ရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တယ်လို့ဖြစ်လို့ဖြစ်စီတွေလည်းလုပ်ခဲ့ကြပါတယ်။ဒါကိုတုံ့ပြန်တဲ့ရဲတပ်ဖွဲ့ကမိသက်ပိုက်တွေ၊ရဲယူဘုံတွေနဲ့ရာဘာကြီးတွေအသုံးပြုခဲ့ပါတယ်။ဒီတစ်ပတ်ထဲမှာတော့ရဲတယောက်ကပထမဆုံးအချိန်17နှစ်အရွယ်ရှိဆန္ဒပြသူတွေကိုအသက်30လောက်တဲ့ကြီးစံအသုံးပြုပစ်ခတ်ခဲ့ပါတယ်။ဒီကွန်မြူနစ်ပါတီအုပ်ချုပ်မှုအနည်း80ပြည့်မြောက်တဲ့နေ့မှာပြစ်ခတ်ခဲ့တာပါ။မြန်မာ့ဝစီမှုကိုကန့်သတ်ပိတ်ပင်တဲ့ဥပဒေကိုစန့်ကျင်သူတွေကတော့ဒီဥပဒေဟာဒီမိုကရေစီလှုပ်ရှားသူတွေတဲကသဘောထားတင်မာသူတွေကိုတားဆီးနိုင်မှာမဟုတ်ပါဘူးလို့ဆိုပါရယ်။ ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်ဂျိမ်းစ်တိုကတော့ဒီဥပဒေဟာပြည်မကြီးနဲ့ဆက်နွယ်နေတဲ့အလုပ်ရှင်ကုမ္ပဏီတွေအနေနဲ့ငင်းချမ်းစွာဆန္ဒပြသူတွေအပေါ်ချိန်ချောက်မှုတွေနဲ့လက်တုံ့ပြန်မှုတွေလုပ်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ယူဆထားပါတယ
် But they have a good reason that they don't want to be retaliated
ဟောင်ကောင်မှာရှိတဲ့တရုတ်ပြည်မကြီးပိုင်ကုမ္ပဏီတွေမှာလုံလုံနေသူတွေလို့လူတွေအနေနဲ့ငင်းချမ်းစွာဆန္ဒပြခြင်းကြားမှာပါပဲဒါပေမဲ့ပြည်မကြီးကကုမ္ပဏီတွေကသူတို့ကိုဆွဲထုတ်ပြီးလက်တုံးပြန်မကိုမလိုလားဘူးဆိုတဲ့အကြောင်းပြချက်ကောင်းကောင်းတော့ရှိသွားမှာဖြစ်ပါတယ
်အခုလိုဥပဒေပြဋ္ဌာန်းမှုမှာဝင်ရောက်ပါဝင်မဲ့ပေးခွင့်မရရှိတဲ့ဟောင်ကောင်အမတ်တွေကတော့ဒီရေးပေါ်ဥပဒေဟာဟောင်ကောင်ရဲ့ဒီမိုကရေစီကိုထိပါနေတယ်လို့ဆိုပါတယ်ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင် Dennis Quek ကလည်းအခုလိုပြောပါတယ်
This is a further draconian step attempt to restrict the freedom
of the go lun lun ne chin lan ma Hong Kong lu lu ye akhwin yin ne lut lak khwin ko kan tat phu ne tia u le su mo ye pya aw chu ban ni ya ba upade pyu ye bai nga le si si pin ne la long wa ma si ba u da jaung aku lo di upade chin nya ra ha andie mya pya hla le chin lan tia phit par de
အချို့ရေးမှုကယ်ရီလမ်ကတော့မငြိမ်မသက်မှုတွေဆက်ဖြစ်နေအောင်မယ်ဆိုရင်ရေးပေါ်အခြေအနေဆိုင်ရာဥပဒေတွေဆက်လက်ကြီးညာသွားမယ်လို့ချိန်ကြောက်ထားပါတယ်။လူငယ်ဆန္ဒပြကောင်းဆောင်တူဦးဖြစ်တဲ့ဂျိုရှူအာဝေါန်ကဟောင်ကောင်ကိုအာဏာနဲ့ဓာတ်မုံအုပ်ချုပ်တဲ့အချိန်ပြီးပလစ်စတိတ်မျိုးမဖြစ်သွားစေဖို့ကမ္ဘာနိုင်ငံတွေရဲ့အကူအညီလိုတယ်လို့လည်းပြောပါတယ်
။ with the anti-mask law might impose by the
Marcel Law ထုတ်ပြီးဓာတ်မုံအုပ်ချုပ်ခံရတဲ့ဟောင်ကောင်အဖြစ်ပြောင်းလဲမသွားစေဖို့ကမ္ဘာနိုင်ငံတွေအနေနဲ့ဟောင်ကောင်နဲ့အတူယက်တီပေးဖို့လိုပါတယ်
။တကယ်တော့ဒီပြဿနာဟာတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကြားမှာသမကတရုတ်လိုလားသူတွေနဲ့ဒီမိုကရေစီလိုလားသူဟောင်ကောင်ပြည်သူတွေကြားမှာပါစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်နေတဲ့ပြဿနာတစ်ခုပါလို့ပြောမယ်ဆိုရင်လည်းမှားမှာမဟုတ်ကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြပြသွားတာပါရှင်။အခုတခါတော့ဖိလစ်ပိုင်သမ္မတရဲ့ရုရှားခီးစဉ်ကိုအလှည့်ပေးပါမယ်။ဖိလစ်ပိုင်နဲ့ရုရှားသမ္မတနှစ်ဦးတွေ့ဆုံပြီးရုရှားနိုင်ငံကဖိလစ်ပိုင်ကိုလက်နက်တွေပို့မှုရောင်းချမဲ့အခြေအနေရှိတယ်လို့သုံးသပ်သူတွေကခန့်မှန်းနေကြပါတယ်။တရုတ်နိုင်ငံနဲ့ကြံအရှေ့တောင်အာရှနိုင်ငံတွေကြားအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပြင်မှာရုရှားနိုင်ငံရဲ့တိုက်ရိုက်အကျိုးသက်ရောက်မှုတစ်စုံတစ်ရာမရှိဘဲနဲ့ဘာကြောင့်အရှေ့တောင်အာရှနိုင်ငံတခုကိုရုရှားကလက်နက်ရောင်းချင်ရတယ်လဲဆိုတာရပ်ဂျနင်းစ်ရဲ့ထိုင်ဝမ်ကပြပို့တဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ရုရှားခီးစဉ်တွင်သမ္မတပူတင်နဲ့တွေ့ဆုံတဲ့အခါမှာလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးကြမယ်လို့ဖိလစ်ပိုင်သမ္မတရဲ့ web page မှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ဒီလိုလက်နက်ရောင်းချမှုဟာတောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရဲ့စီးရီးဩဇာလွှမ်းမိုးမှုကိုရှော့ချနိုင်မှာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ညွန်ညင်မှုကိုတော့ရှောင်လွှဲနိုင်အောင်ကြိုးစားရမှာဖြစ်ပါတယ်။မနီလာခြေဆိုင်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Asia Pacific Pathways to Progress Foundation ကသုတေသီ Aaron Rabina ကအခုလိုသုံးသပ်ပါတယ
် For Russia I think it's clear that US influence is very extensive in the Philippines
ဖိလစ်ပိုင်မှာအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကြီးမားရဲဆိုတာတော့ရှင်းပါတယ်ဒါကြောင့်ရုရှားကလက်နက်ရောင်းမဲ့ကိစ္စဟာသူတို့ရဲ့နိုင်ငံရေးဩဇာကိုဖိလစ်ပိုင်မှာမြှင့်တင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့ရုရှားစီကဘလို့လက်နက်အမျိုးအစားလဲဘလို့သုံးပါလဲဆိုတာနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့စိုးရိမ်မှုတစ်စုံတစ်ရာရှိနိုင်ပါတယ်။ဒီလက်နက်တွေကိုတောင်တရုတ်ပင်လယ်တွင်းမှာသုံးမယ်ဆိုရင်တော့တရုတ်ဘက်ကအမှတ်တမဲ့နေလိမ့်မယ်မဟုတ်ပါဘူး
။တောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်ကတစ်ဖက်အမေရိကန်အကူအညီကိုရယူလိုတဲ့ကြံအရှိတောင်အာရှနိုင်ငံတွေကတစ်ဖက်ရှိနေပြီးရုရှားအတွက်အကျိုးစီးပွားတစ်စုံတစ်ရာမရှိနိုင်ပေမဲ့တရုတ်ကိုထောက်ခံမှုပြသဖို့မျှော်လင့်ပုံရတယ်လို့စင်ကာပူ ISEAS ကသုတေသီ Thamsak Shalampalan Nupat ကခုလိုပြောပါတယ်
။ In South China Sea, Moscow always support Beijing. They want to be recognized as a super.
တောင်တရုတ်ပင်လယ်မှာရုရှားကတရုတ်ကိုအမြဲတမ်းထောက်ခံနေတာပါ။အင်အားကြီးနိုင်ငံတွေဆိုပြီးတော့ American နဲ့တရုတ်ကိုသာပြောနေကြတယ်တော့ရုရှားကလည်းအင်အားကြီးနိုင်ငံအဖြစ်အတိမတ်ပြုခံကြပါတယ်။ရုရှားဒါမှမဟုတ်ဆိုဗီယက်ပြည်ထောင်စုဟာလည်းတစ်ချိန်ကဒိဋ္ဌိကျဲနိုင်ငံတစ်ခုဖြစ်ခဲ့တာပါပဲ
။ရုရှားနဲ့တရုတ်တို့ဟာစီးရီးကာလတုန်းကအမေရိကန်ကိုဘုံရန်သူဖြစ်သတ်မှတ်ခဲ့ပြီးအခုခါမှလည်းအမေရိကန်နဲ့တရုတ်တို့ဟာကုန်သွယ်ရေးနဲ့ရေချောင်းချဲ့ထွေမှုတွေနဲ့ပတ်သက်ပြီးအငင်းပွားနေသလိုအမေရိကန်နဲ့ရုရှားဟာလည်းစိုက်ဘာလုံခြုံရေးကိစ္စနဲ့အရှေ့ဥရောပပြဿနာတွေမှာထိတိုက်တွေ့နေကြတာဖြစ်ပါတယ်။ဖိလစ်ပိုင်ဟာသူတို့ရဲ့မဟာမိတ်ဟောင်းအမေရိကန်အပေါ်စီးရီးအထောက်အကူတွေအတွက်1950ခုနှစ်ကတည်းကအားကိုးလာခဲ့ပေမဲ့2016ရွေးကောက်ပွဲနောက်ပိုင်းမှာတော့သမ္မတဒူတာတေးဟာတရုတ်နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်တာအပါအဝင်နိုင်ငံစုံနဲ့ဆက်ဆံရေးမဟာဗျူဟာကိုကျင့်သုံးလာခဲ့ပါတယ်။ရုရှားဖိလစ်ပိုင်အနာဂတ်ဆက်ဆံရေးဟာရုရှားနိုင်ငံအတွက်ပစိဖိတ်စိတ်ကမ်းမြို့ဖြစ်တဲ့ ဗလာဒီဗော့စတော့ခ်မြို့ကိုရေချောင်းနဲ့ဆက်သွယ်ဖို့လမ်းပွင့်သွားနိုင်တယ်လို့စင်ကာပူအမျိုးသားတက္ကသိုလ်တွဲဘက်ပါမောက်ခအဂျူအာရိုအရာရယ်ကဆိုပါတယ်
Having a friend in Duterte means the Russian ships can stop over in the Philippines.
Duterte နဲ့မိတ်ဆွေဖြစ်ရတဲ့အတွက် Russia သင်္ဘောတွေအတွက် Pacific ကိုသွားတဲ့ခရီးမှာတထောင်နားစီအားရရှိနိုင်ပါတယ်။တနည်းပြောရရင်ဖိလစ်ပိုင်ကိုမဟာမိတ်ဖြစ်အောင်လှုပ်ထားနိုင်တော့အင်အားတည်ဆောက်ရေးအတွက်အလားအလာသိပ်ကောင်းနိုင်ပါတယ
်။ Russia နိုင်ငံဟာဗီယက်နမ်နိုင်ငံကိုလည်းအဓိကလက်နက်ထောက်ပံ့နေပြီး2012ခုနှစ်တုန်းကဗီယက်နမ်ကိုကမ်းခြေကပစ်လွတ်တဲ့ဒုံးကျည်စခန်းတစ်ခုရောင်းချခဲ့ပါတယ်။မလေးရှားဟာလည်းရုရှားစီကတိုက်လေယာဉ်တွေဝယ်ယူရရှိနေပါတယ်။ဒါကြောင့်ရုရှားအနေနဲ့အရှေ့တောင်အာရှဒေသမှာမဟာမိတ်တွေတိုးချဲ့တိစောက်ဖို့ကြိုးပမ်းနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။လက်နက်တွေကိုတနိုင်ငံတည်းကမဝယ်ဘဲနိုင်ငံအများပြားကဖြန့်ပြီးဝယ်ယူလိုတဲ့ဖိလစ်ပိုင်မှာသမ္မတဒူတာတေးကမူရစေဝါနှိကုတ်မှုကိုအလွန်အကျွံပြင်းပြင်းထန်ထန်လုပ်နေပေမဲ့ရုရှားဘက်ကလည်းလက်နက်ရောင်းတဲ့ကိစ္စမှာဒီအချက်ကိုထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒါကြောင့်ဖိလစ်ပိုင်အတွက်စဉ်းစားရမယ့်တစ်ခုတည်းသောအချက်ကတော့တရုတ်ရဲ့ညှဉ်းပန်းမှုမခံရရေးသာဖြစ်ပြီးအခုဝယ်ယူတဲ့လက်နက်တွေကိုမွတ်စလင်သဘုံတွေခုခံတဲ့နေရာမှာတောင်တရုတ်ပင်လယ်တွင်ကဖိလစ်ပိုင်ရဲ့အကျိုးစီးပွားကိုကာကွယ်တဲ့နေရာတွေမှာသုံးမယ်ဆိုရင်တော့ဒီကိစ္စပြေလည်သွားမယ်လို့သုံးသပ်တာတွေလည်းရှိနေကြပါလိမ့်ရှင
်။ VOE စနေမနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုထိုင်းနိုင်ငံထဲမှာဘိန်းမျိုးစီတွေဖမ်းဆီးရမိခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံရဲ့စီရာချာမျိုးကစိတ်ကမ်းမှာရပ်ထားတဲ့ပင်လယ်ကူးသင်္ဘောမှာပါလာတဲ့ကုန်သစ်တာတွေထဲမှာမြန်မာနိုင်ငံကိုတင်ပို့မဲ့ဘိန်းမျိုးစီတွေကိုထိုင်းစိတ်ကမ်းအကောက်ခွန်အရာရှိတွေကစစ်ဆေးဖမ်းဆီးခဲ့ပါတယ်။ဒီဘိန်းမျိုးစီတွေဟာကာလတန်ဖိုးထိုင်းဘတ်ငွေ25တန်းအမေရိကန်ဒေါ်လာ8,200ကျော်ပိုရှိပြီးမူရင်းတင်ပို့တဲ့နိုင်ငံဟာအာဖဂန်နစ္စတန်ဖြစ်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကစိတ်ကမ်းကိုကွန်တိနာအနေနဲ့ရောက်ရှိလာခဲ့တဲ့ White Party စီလို့ခေါ်တဲ့ဘိန်းယူစီတွေဟာမြန်မာနိုင်ငံကိုတင်ပို့มาဖြစ်ပြီးတားဖြစ်ပစ္စည်းအမျိုးအစားတွေထဲမှာပါဝင်လာမှုထိုင်းအကောက်ခွန်အရာရှိတွေကဖမ်းဆီးခဲ့တာပါထိုင်းအကောက်ခွန်ညွှန်ကြားရေးမှူးချုပ်နိုင်ကစ္စတာချီနာဘစ်စနာကဦးဆောင်ပြီးအောက်တိုဘာလ4ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောဆိုသွားပါတယ်
เส้นทางก็มาจากทางอัฟกานิสถานนะครับแล้วก็จะมาผ่านแดนเราไปออกที่แม่สอดนะครับก็ผ่านปลายทางก็มาแดนเป็นทางพม่านะครับ
အာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပို့ခဲ့ပြီးထိုင်းနိုင်ငံကိုကုန်တင်သင်္ဘောတွေနဲ့ပို့လာတာဖြစ်ပါတယ်။ချွန်ဘူရီခရိုင်ကနေတဆင့်မဲဆောက်ကိုကုန်တင်ကားတွေနဲ့တယ်ပြီးထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်ကနေတဆင့်မြန်မာနိုင်ငံအတွင်းပိုင်းကိုပို့မှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါ။ကုန်တင်နာမှာတင်ပို့မဲ့ကုန်ပစ္စည်းနာမည်ကိုကင်းနီယာစီလို့ဖော်ပြထားပြီးမဲ့အစ္စရေးစက်တင်နဲ့စစ်ဆေးကြရမှာတော့ချွန်ဘူရီခရိုင်စီလာချာမြို့လက်ကပံစိတ်ကမ်းမှာကုန်တင်နာ6လုံးအတွင်းကဒိန်းမျိုးစစ်တန်ချိန်190အိတ်ပေါင်း8000နီးပါးကိုစိတ်ကမ်းအကောက်ခွန်အရာရှိတွေကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဗတ်ငွေ25တန်းတက်မှုရှိတဲ့ White Party စီဘေးစိတ်အိတ်တွေဟာအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပို့ခဲ့ပြီးထိုင်းနိုင်ငံကိုကုန်တင်သင်္ဘောတွေနဲ့ပို့လာတာလို့လည်းဆိုပါတယ်။ထိုင်းနိုင်ငံထဲမှာဘေးစိတ်ကိုမူရစေဝါနံပါတ်5အဆင့်ဖြင့်သတ်မှတ်ထားပြီး1989ခုနှစ်မှာချမှတ်ခဲ့တဲ့မူရစေဝါဆိုင်ရာအဥပဒေ1989ရရောင်းဝယ်တာတည်ယူတာတွေမလုပ်ဖို့တားမြစ်ထားပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်ဒီလိုမူရစေးဆိုင်ရာကုန်ချမ်းကုန်ကြော်တွေဇက်တိုက်ဆိုသလိုအိနေချင်းထိုင်းနိုင်ငံထဲမှာဖန်ဆီးရမိနေတာနဲ့တစ်ချိန်နဲ့မြန်မာနိုင်ငံအတွင်းမှာလည်းမူရစေးဝါထုတ်လုပ်မှုရောင်းချတုံ့ဆက်မှုပြဿနာဟာအရင်ကထက်ပိုဆိုးလာနေတယ်လို့ခန့်မှန်းရတဲ့အကြောင်းအကဲကတ်တချို့ကသုံးသပ်ကြပါတယ်ဒီသတင်းပတ်တွင်မြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတို့မှာစိတ်ကြွစည်းနဲ့ဘိန်းမျိုးစီတွေအများအများဖန်ဆီးရခဲ့မိတဲ့နောက်အခုလိုမျိုးသုံးသပ်ကြတာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ပြဿနာမဖြေရှင်းနိုင်သေးသေး၍ဒီမူရစေးဝါပြဿနာတွေဆက်ရှိနေအောင်မယ်လို့လည်းပြောပါတယ်အကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင
်မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမှာအမေရိကန်ဒေါ်လာ 1.8 တန်းဘိုးလောက်ရှိတဲ့စိတ်ကြွဆေးပြား 1.3 တန်းနီးပါးဖမ်းဆီးသိမ်းမိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်ဒီဆေးပြားတွေကိုအိန္ဒိယမြန်မာနယ်စပ်မြို့ဖြစ်တဲ့တမူးမှာမော်တော်ဆိုင်ကယ်နဲ့တဲလာတော့ဖမ်းမိခဲ့ပြီးဆက်ဆက်တင်းအရထပ်မံရှာဖွေဖမ်းဆီးခဲ့တာပါပြီးခဲ့တဲ့ဩဂုတ်လတည်းမှာလဲရှမ်းပြည်နယ်ရန်ကုန်ဗဟန်းနဲ့စမ်းကြောင်းမြို့နယ်တွေမှာဒေါ်လာ12တန်းခွဲကျော်ပိုရှိတဲ့မ မတ်တဖက်တမင်းစီကားတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်။အလားတူထိုင်းနိုင်ငံချွန်ဘူရီခရိုင်လမ်းချပန်စိတ်ကမ်းမှာပါကစ္စတန်နိုင်ငံကနေမြန်မာနိုင်ငံကိုပစ္စည်းတင်ပို့တဲ့ကွန်တိန်နာတွေထဲမှာဘိန်းမျိုးစိတန်ကြိမ်190ကိုသိမ်းဆည်းရမိခဲ့တယ်လို့အော်တိုဘာ၄ရက်ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ဒီလိုသိမ်းဆည်းရမိတာတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့မူရစ်စီပြဿနာဟာအရင်ထက်ပိုဆိုးလာတယ်လို့ခန့်မှန်းမိကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွင်းမောင်ကပြောပါတယ
်ကျွန်တော်အမြင်ကတော့ဒီမူရစ်ဆေးဝါးပြဿနာကပိုဆိုးလာတယ်အခုဆိုလို့ရှိရင်သူကတချို့နေရာမှာလည်းဆိုအလကားတော်ရနိုင်တယ်လို့ပြောနေတယ်အရင်တော့ဆိုရင်အယားဖြေးကြည့်တယ်နောက်ပြီးတော့ရဖို့လည်းမလွယ်ဘူးလူငယ်တွေကအများဆုံးပြည့်စည်နေပြီဘလောက်ထိကြောက်စရာကောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းပြည်အတူတူရှမ်းပြည်ကချင်ပြည်မှာဆိုလို့ရှိရင်ကျောင်းမှာတက်ကတော်မှာရွာမှာမြို့ထဲမှာလမ်းပေးမှာဒီဆေးထိုးအပ်တွေကတော့ပုံနေကြပဲစိတ်ကြွဆေးကိုသူတို့ကတခါတည်းကိုအရေဖြော်ပြီးတော့မှဆေးထိုးအပ်နဲ့စုပ်ပြီးတော့သူတို့သွေးကြောတွေကိုသူတို့ကိုယ်တိုင်ထိုးပြီးထည့်လိုက်တာ
မြန်မာနိုင်ငံရဲ့မူရေးဆေးထိုးလုပ်မှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတယ်လို့ ICG ခေါ်နိုင်ငံတကာပိဋိပတ်ကလေ့လာရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီလိုမူရေးဆေးတွေကိုနေဇာဒေတာလက်နက်ကင်အဖွဲ့အများစုကထုတ်လုပ်နေတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးအထူးဆောင်ကြည့်သူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်ဒီမူရီစေဝါနဲ့ပတ်သက်တာ65ဘီလီယံဒေါ်လာလောက်တနည်းထုတ်လုပ်မှုရှိတယ်လို့သူတို့ကခန့်မှန်းတာပေါ့နော်အခုဒီမူရီစေဝါနေပြီးရတဲ့အမြင့်အစွန်းနေသူတို့ကပြည်တွင်းမှာလည်းသူတို့ကထားတယ်ဒီပောက်လည်းသူတို့ကထုတ်တယ်ဒီလောက်မှရှိတဲ့အဲ့ဒီဟိုပေါ့ကာစီနိုပေါ့အဲ့ဒီမှာတို့ကပြပြီးရှော့ဖုတ်ပြီးအဲ့ဒီငွေတွေတို့တစ်ခါပြပြီးတရားဝင်တို့ပြန်တုံးတော့ပေါ့ဒီပြည်တို့မှရှိတဲ့ငွေတွေကြတော့တို့ကဒီ real estate ပေါ့ဗျာနော်အေးရပြီးစောင့်လုပ်တာတွေပါတယ်အဲ့ဒီမှာတို့ကတွေ့နေတာတွေ့တော့စီပွားရေးဈေးကွက်မှာလည်းတို့ကဝင်ပြီးလဲပတ်နေတယ်ဆိုတာအဲ့ဒါကိုထွင်ချုပ်လို့မရအောင်သူတို့ဆိုတာကလက်နက်ကင်အားစုတွေဒီ BGF နေကြစောင့်စပ်နော်ဒီပြည်သူစစ်တွေပါတော့ညာလက်နက်ကင်ပြီးဒေါ်လာနေတဲ့အဖွဲ့အစည်းရလဲဒါရိုက်တို့ဘုလို့ရှိရတဝိုက်ပြီးတော့တော့ပါတယ
်ဝိစေတုလုပ်သူတွေဟာပြည်ပဈေးကွက်သာမကပြည်ရင်းဈေးကွက်ကိုပါအားထားလာနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ဒီအခုဈေးဝါးတွေဒီအများထွက်နေတာကကျွန်တော်တို့တိုင်းပြည်မှာကတုံးဆွဲနေတဲ့လူတွေအများများနေလို့လည်းဖြစ်တယ်နောက်တစ်ခုကနိုင်ငံခြားဈေးကွက်ကောင်းတယ်မကောင်းဘူးဆိုတာထက်သူတို့ရနိုင်တဲ့လောက်ပို့ပြီးတော့မှသူတို့လိုအပ်နေတဲ့ငွေကိုရအောင်ရှာနေတဲ့သဘောရှိတယ်။အတူတဖြင့်လက်နက်ကင်တဲ့အဖွဲ့တွေကဒီလက်နက်ကင်တဲ့အဖွဲ့ဆိုတာလေကျွန်တော်ရှမ်းပြည်မှာရှိနေတဲ့လက်နက်ကင်အဖွဲ့တွေကလုပ်နေကြတာ
။ဒိုင်းသားလက်နက်ကင်ပြဿနာမဖြေရှင်းနိုင်သေးဘူး။ဒီမူရဲ့စေဝါပြဿနာဆက်ရှိနေအောင်မယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်။အပြစ်ခရက်စရေးမလုပ်နိုင်လို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးကြည့်လည်မှုတဲ့ကျွန်တော်တို့မဆွေးနွေးနိုင်ဘူး။မစတင်နိုင်ဘူးဆိုတော့ကျက်တက်ကြတော်လာကြီးလုတ်တဲ့လူတွေကလည်းတို့ကငွေလိုပဲငွေလိုရင်တို့ကရတယ်ဥစ္စာတို့လုံးပါပဲလုံးမယ်ဆိုလို့ချင်းလည်းအဲ့ဒီအမြအစမြန်များဖြတ်တာလည်းငွေစေဝါဟုတ်နော်ငွေစေဝါလည်းတို့1960လောက်စပြီးလည်းတို့လုတ်လာတော့ဆိုတော့တို့ကအကုန်လုံးတို့အမြင့်တွယ်နေတို့ရဲ့ infrastructure နဲ့ပါတဲ့ကြာနာနာတို့ကရှိနေအဲ့ဒါကြီးကိုဖြည့်ဆက်ဆိုတာအပြည်ပြည်ဆိုင်ရာကိုကြီးမှုမပါရင်သူမဖြည့်ဆက်နိုင်ဘူ
းဒီရပိုင်းတွေအတွင်းရှမ်းပြည်နယ်မိုင်းတုံမြို့မှာစိတ်ကြွစီပြား၅သန်းကို YouTube ရဲ့စေဝါတက်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးနေဆက်အခြေစိုက်ပြည်သူစစ်တွေနဲ့ဆက်ဆက်သူတွေစီကဖမ်းမိတာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစိတ်ကြွစီအများဆုံးထုတ်လုပ်တဲ့နိုင်ငံလို့တော့မှတချို့ကပြောလာနေကြပါတယ်။စီပြားအများစုကိုရှမ်းပြည်နယ်မှာထုတ်တယ်လို့ဝိယစီအစီရင်ခံစာတချို့မှာထောက်ပြပါတယ်။ဒီစိတ်ကြွစီတွေကိုထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့သလိုဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံ၏အထူးတင်ပို့နေတာဖြစ်ပါလေခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။ကျမတို့ Facebook ကို email ကနေပြီးတော့ဝေဖန်ကြံပြုလိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါလေရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်ကောက်နှုတ်ချက် Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာတခါသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ပေါ်မှာလူမျိုးထုံးကြာအိမ်နောက်ပွေးတူတူအိမ်ရှိတူတူဘယ်နာတူတူမဟုတ်ဘူးခင်ဗျပြည်တွင်းတူတာအိမ်နောက်ပွေးမှာအင်တာရှိတယ်အင်တာနဲ့ပြီး90အတွင်းမှာမတူရဘူးအဲလိုမျိုးဒီလိုပဲ
မုံကြီးနဲ့အတွင်းမိုးကြီးရေရှမ်းတာတွေကြောင့်ရေရင်းတွေတောင်းနဲ့ချီပျက်စီးခဲ့ရတဲ့အကြောင်းနဲ့အတူရေရင်းရေခံတွေကတောက်သုံးရီတန်ရအောင်ဘာတွေတည်တင်တယ်ဆိုတာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြက်ကိုညံဝင်းအောင်နဲ့မတ်ဤတန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်ငင်းငင်းလုပ်ငန်းစဉ်အပေါ်တရုတ်ကဘာလို့မေကွန်းထုတ်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ယွန်ဆန်းကရေးထားတာကို frontiermyanmar.net မှာဖတ်ရပါတယ်အပိုင်းနှစ်ပိုင်းခွဲပြီးထုတ်ပြန်ထားတဲ့ဒီဆောင်းဝါးရဲ့ပထမပိုင်းမှာတော့မြန်မာလက်နက်ကိုင်ပြည်ပကမှာတရုတ်ကဂျာဝင်ဖြည့်ရှင်းဖို့ချင်းကတ်တဲ့နီလန်းတွေနဲ့ပူပြီးကန့်သက်ချက်များပြီးမဲ့ပူပြီးအရေးပါတဲ့ကဏ္ဍကိုတရုတ်ကဘယ်လိုစတင်ယူလာတယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်တရုတ်နဲ့မိုင်1200ကျော်နယ်စပ်ထိစပ်နေတဲ့မြန်မာနယ်စပ်ကလက်နက်ကိုင်ပြည်ပကတွေဖြည့်ရှင်းရေးဟာတရုတ်ရဲ့အမျိုးသားလုံခြုံရေးအတွက်လည်းအရေးပါတာကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ကအင်မတန်အရေးပါတဲ့နေရာမှာရှိနေတယ်လို့ဆိုပါတယ်။အရင်တုန်းကအခြားနိုင်ငံရဲ့ပြည်တွင်းရေးမဆွက်ဖက်ဘူးဆိုတဲ့မူနဲ့နေလာခဲ့တဲ့တရုတ်နိုင်ငံကမြန်မာနေဆက်ညီညာရေးဟာတရုတ်စီးပွားရေးကိုလည်းထိခိုက်လာနိုင်တာကြောင့်ဂျားဝင်ဖြည့်ရှင်းပေးလာတယ်လို့ဆိုပါတယ်။တရုတ်ရဲ့လက်ရှိဂျားဝင်စစ်ဆက်ရေးနီးဗျူဟာကရှင်းပါတယ်။ဝါလန်နကန်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့တွေနဲ့မြန်မာတမတော်ကြားညီညာရေးဆွေးနွေးပွဲတွေဆက်ရှိဖို့ဦးစားပေးတာလို့ဆိုပါတယ်။ရလဒ်တဲ့လုပ်ငန်းစဉ်ဆက်လက်ဖြစ်တည်ရေးကိုတရုတ်ကဦးစားပေးလုပ်နေတာလို့ဆိုပါတယ်။2018ဒီဇင်ဘာမှာ TNL တအောင်းပလောင်တပ်ဖွဲ့ MNDAA ကိုကနဲ့ AA ရခိုင်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားကုမင်းမှာတွေ့ဆုံဆွေးနွေးပွဲကိုတရုတ်ကဂျားဝင်ဆောင်ရွက်ပေးခဲ့ပြီးအပြစ်ခတ်ရစဲဖို့သဘောတူခဲ့ပေမဲ့သုံးပတ်အကြာ AA ကရခိုင်နဲ့ချင်းပြည်နယ်တို့ကိုတိုက်ခိုက်ခဲ့ပြီးနောက်အားလုံးပါဝင်သဘောတူထားချက်တွေလည်းပြပြခဲ့ရတယ်လို့ဆိုပါတယ်။အ ਨੇ ဆုံးတော့စစ်တပ်နဲ့အပြည့်ရစဲရေးသဘောတူညီမှုရဖို့တရုတ်ကဂျားဝင်ပြောဆိုပေးနေပြီးဒီထက်ပိုပြီးတော့လုံဆောင်တာတွေမရှိဘူးလို့ဆိုပါတယ်။အရင်တုန်းကတော့တရုတ်ကမြန်မာညီညာရေးလုပ်ငန်းစဉ်ပေါ်တန်တရားထားခဲ့တယ်လို့ဆိုပါတယ်။ညီညာရေးလုပ်ငန်းစဉ်ဟာအောင်မြင်မှုနဲ့အဆုံးသတ်မယ်လို့ယုံကြည်မထားဘူးလို့ဆိုပါတယ်။တရုတ်မြန်မာနယ်စပ်မှာစီးပွားပြည်ပကမရှိဖို့ကိုတရုတ်ကအဓိကထားဆောင်ရွက်တာကြောင့်ဆွေးနွေးပွဲတွေအစီအဟုန်မြင့်လုံဆောင်ဖို့တော့တရုတ်ကတွန်းအားပေးစရာအကြောင်းမရှိဘူးလို့ဆိုပါတယ်။ဒါမဲ့2020ရွေးကောက်ပွဲမှာမြမပြည်တွင်နိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုတမတော်ကကာကွယ်ဖို့လိုတယ်လို့တရုတ်ကမြင်တယ်လို့ဆိုပါတယ်။တရုတ်ကဗန်လိုက်ဖို့တွန်းဆုတ်နေပြီးမြမနိုင်ငံတွင်းကအပွဲအားလုံးနဲ့အဆင်ပြေနေချင်တာလို့ဆိုပါတယ်။တရုတ်အစိုးရရဲ့အမြင်ကတော့တရုတ်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေဆက်ဖြစ်နေဖို့ပဲလှုပ်ပေးနေတာဖြစ်ပြီးမြမစစ်တပ်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေအတွက်ငင်းငင်းရန်တရားတစ်ခုတိဆောက်ပေးဖို့မဟုတ်ဘူးလို့ဆိုပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်ကမြန်မာနိုင်ငံကပြည်ပကတွေကိုဂျားဝင်စစ်ဆက်ပေးနေတာကတော့ကောင်းတဲ့အချက်ဖြစ်ပေမဲ့ဆက်လုပ်စရာအများကြီးရှိနေသေးတယ်လို့ရေးထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
။ဒုက္ခတွေပဲအိမ်ပြန်ရောပြန်ရမှာမလားဆိုတဲ့ကောင်းစင်နဲ့ Julian Francis ရေးထားတာကိုအော်တိုဘာလ4ရက်နေ့မှာ Dhaka Tribune ကမှဖတ်ရပါတယ်။1987အောက်တိုဘာလ29ရက်ထုတ်သကားရဲ့နေတင်းစာမှာဒီလိုမေးခွန်းထုတ်ခဲ့တာဟာအခုချိန်ထိလည်းအကျုံးဝင်နေစေပဲလို့យေတာထားတာပါ အဲ့ချိန်တုန်းကအိန္ဒိယရောက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုရည်ညွှန်းပြီးတော့ရေးထားတာဖြစ်ပြီးတော့အခုလည်းပဲမြန်မာနိုင်ငံကရိုဟင်ဂျာအရေးလေးအလားတူမေးခွန်းထုတ်နိုင်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်စစ်ပွဲမတိုင်ခင်အိန္ဒိယရဲ့အရှေ့ဘက်ကပြည်ပခါကြားကဖြစ်ပေါ်လာတဲ့အိန္ဒိယဒုက္ခသည်စခန်900လောက်ရဲ့ပြဿနာဟာပါကစ္စတန်ပြည်တွင်းရေးပဲဆိုပြီးတော့နိုင်ငံတကာကဝန်ဆွတ်ဖက်ဖို့နှောင့်နှေးနေကြတယ်လို့ဆိုပါတယ်။အခုလည်းပဲတမိုင်းတစ်ပတ်ပြန်လှည့်လာပြီလို့ဆောင်းပါးရှင်ကဆိုပါပါ။နိုင်ငံကရဲ့အကူအညီမပါဘဲနဲ့ပြည်တွင်းပြည်ပခါကိုကင်တွယ်ခဲ့ရတဲ့1982ခုနှစ်တုန်းကအိန္ဒိယဝန်ကြီးချုပ်အင်ဒိရာဂန္ဒီလိုပဲ2019ကလအတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကလည်းစိတ်ရှိရှိနဲ့ကင်တွယ်နေရတယ်လို့ဆိုပါတယ်1981တုန်းကအိန္ဒိရာဂန္ဒီကရုရှား၊ဂျာမနီပြင်သစ်၊ဗြိတိန်၊ဘယ်လ်ဂျီယံနဲ့အမေရိကန်တို့ကိုတွားရောက်ပြီးတော့အရှေ့ပါကစ္စတန်ကပြည်ပခါကိုဝိုင်းဝန်းပြီးတော့ဖြည့်ဆည်းပေးကြဖို့အကူအညီတောင်းရတယ်လို့ပဲ2019မှာရှေ့ခ်ဟာစီနာကရင်ဂျာဒုက္ခသည်တွေရဲ့အရေးပေါ်ဖြစ်နေတဲ့ပြည်ပခါချင်းတွေကိုကုလသမဂ္ဂမှတင်ပြတောင်းဆိုရတယ်လို့ဆိုပါတယ်ဒီရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ကော်မရှင် UNHCR မှာမဲခွဲဆုံးဖြတ်ကြရမှာတော့38နိုင်ငံကထောက်ခံပြီးတော့တနနိုင်ငံဖြစ်တဲ့တရုတ်နဲ့ဖိလစ်ပိုင်ကကန့်ကွက်တယ်လို့အိန္ဒိယ၊နီပေါ်၊ဂျပန်၊ဘရာဇီး၊ယူကရိန်း၊အန်ဂိုလာနဲ့ကမ်ရူးနိုင်ငံဒီခုနှစ်နိုင်ငံကတော့မင်းပေးခဲ့ကြပါဘူး။ဘင်္ဂလားဒေ့ရှ်နဲ့နီးစပ်တဲ့အိန္ဒိယ၊တရုတ်နဲ့ဂျပန်နိုင်ငံတွေကထောက်ခံမှုပေးတာဟာစိတ်ပျက်စရာပဲလို့ဆိုပါတယ်။1981တုန်းကလိုပဲကုလအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း INGO တွေမှာမလိုအပ်ဖဲနဲ့ဘင်္ဂလားဒေ့ရှ်မဟုတ်တဲ့နိုင်ငံသားသားလုပ်သားတွေကိုတုံ့ပြန်လို့လည်းထောက်ပြထားပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းစုံမှာတေချာလေးကျင်ပေးထားတဲ့အတွေ့အကြုံရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားယာနိချီပြီးရရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ဘဇားလိုဒုက္ခသည်စခန်းတွေမှာမလိုအပ်ဖဲနဲ့နိုင်ငံသားသားလုပ်သမားတွေအများကြီးငှားထားတာဟာမထီရောက်သလိုအပေါငွေလည်းဖြုန်းတီးနေရလို့ထောက်ပြပါတယ်အိန္ဒိယပြည်နယ်စုံမှာဖြန့်ကျက်နေတဲ့စခန်းတွေမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်6သိန်းအတွက်အကူအညီပေးဖို့6လကြာတဲ့ Oxfam UK ရဲ့စီမံကိန်းကာလတစ်လျှောက်နိုင်ငံခြားသား4ယောက်ထပ်ပို့ပြီးတော့မလိုအပ်ခဲ့ဘူးလို့နိုင်ရှင်ပြထားပါတယ်။ဒါကိုစာဖတ်သူတွေလည်းစဉ်းစားစီလို့ရဆိုပြီးတော့ဆောင်းပါးရှင်ကအကြံပေးထားတာကိုကောင်းဆုံးတင်ပြလိုက်ရပါတယ်ရှင်။
မနေ့ပြည်အောင်လူတရပေါ်ပေါလာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေခြင်းမှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိအမှတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုဆင်ခြင်တဲ့မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတည့်ရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလမ်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
ဒီကနေ့ညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲနိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒီသင်ခန်းစာကိုတော့ဒလလတန်ကစီစဉ်ပို့ချပေးထားပါလိမ့်ရှင
်။ဒီကိမ်နဲ့ကျင်ပြမယ် idiom အတုံးက
horse sense
ဖြစ်ပါလေ။စာလုံးပေါင်းကHORSE horse ကမြင် SENSE sense ကအတိညာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကမြင်ရဲ့အတိညာပေါ့ဒီသုံးဆင့်တက်လာတာကတော့မြင်စီကဆိုတာရှင်းပါလေမြင်တွေဟာအတိညာရှိတဲ့တိရစ္ဆာန်တွေဖြစ်ပါလေသူတို့လိမ့်ကြမယ်သူတို့ဒုက္ခရောက်မယ်သူတို့တွေအန္တရာယ်ရှိမယ်ဆိုရင်ကြိရှောင်တတ်ပြီးစဉ်စဉ်ချင်းချင်းလှုပ်တက်ကြတာမှုမြင်ရဲ့အသိဉာဏ်လို့ဒေဗီရတဲ့ horse sense ရဲ့ idiom အတုံးကစဉ်းစားတတ်တဲ့အသိဉာဏ်ကိုဆလိုတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John has got horse sense to rent an apartment first before buying one.
John ကတိုက်ခန်းတစ်ခန်းကိုအရင်မွေခင်းငှားနေဖို့အသိဉာဏ်ရှိတာတွေ့ရတယ်လေလို့ဒေဗီရပါတယ်။
John has got horse sense to rent an apartment first before buying one.
လူတူအနေနဲ့စဉ်းစားစဉ်းကျင်ညာရှိတယ်ဆိုရင် idiom အသုံးရအဲ့ဒီလူဟာဘယ်လိုညံမျိုးရှိတယ်လို့တင်စားပြောနိုင်ပါတယ်လေ
Horse sense.
ရှိတယ်လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style English တန်ခါးစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးခဲ့တာပါရှင်။အခုမျိုးသမီးကန္တာကိုဆက်ပြီးတော့နာဆင်ကြရအောင်ပါ။နယူးယောက်မြို့အခြေစိုက် The Shop Web Foundation ပြန်ပုံငွေအဖွဲ့ကပေးတဲ့2019ခုနှစ်လူမှုစုံဦးတီထွင်ထူးချွန်စုကို360ဒီဂရီပညာရေးအထောက်အပံ့လုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်မလလဝင်းကိုစက်တင်ဘာလ24ရက်နေ့ကချီးမြှင့်ခဲ့ပါတယ်။မလလဝင်းဟာမြန်မာနိုင်ငံမှာလွန်ခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလည်းဖြစ်ရန်ကုန်ဝိဇ္ဇာနယ်တိပ်ပံတက္ကသိုလ်ဒသနိကဗေဒပါမောက္ခအငြိမ်းစာဒေါက်တာခင်မာဝင်းဦးစီးတီထောင်ခဲ့တဲ့Pre-college program တက္ကသိုလ် college အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမတုပ်ပွဲရတူဖြစ်ပါတယ်။ပြပမှာအစင်းမြင့်ပညာသင်ကြားဖို့စိတ်ဝင်စားသူတွေအတွက် pre-college program အကြောင်းသိကောင်းစရာတွေနဲ့နေပယ်သီးသီးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအခန်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့မလလဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍအဖြစ်ဒေါက်ခင်ဆိုးဝင်းကတင်ဆက်ထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
Liberal arts college ဒီကိုတော့တော့တိုက်တိုက်တော့နိုင်တော့ပြီးတော့ဒီလိုမှပြီးမှလဲ15လလောက်ပေါ့ teacher prepare လုပ်ပြီးရယ်10လကတော့ academically very intensive ဆိုတော့ဒီဘက်9ရက်စတူဒီယိုလေးလုပ်လို့ရတယ်နောက်9လကျတော့ဆဲလာပြီးတော့နောက်9လကျတော့ internship ကို service လုပ်ရင်းနဲ့ study လုပ်ရတဲ့အမျိုးမျိုးနော်အလုပ်ပြီးတဲ့အခါမှာလည်းရောင်းမှာ scholarship နဲ့လျှောက်ပေးတယ်။အဲတော့အဲ့ဒီဆိုရင်ဒီအတားကျန်လူတွေကျိုးလို့ရတာကျွန်တော်တို့ဒီမှာစာပဲတင်နေလိုက်တာမဟုတ်ဘူးနော်ဒီမှာပြည့်ရဲ့လိုအပ်ချက်တွေကိုသိသွားစေအဲ့ sense of belonging နဲ့ sense of ownership ပေါ့နော်အဲ့ဒါတော်တော်လေးပြည့်စလာစေရလို့ကျွန်တော်တော့ခံယူမိတယ်ကျွန်တော်ရဲ့ CMS ရော education လို့ယူဖို့လာတော့စမရှိရဲ့ဒါပေမဲ့ပွဲချက်မှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ကဒီ ESL special ed တို့ ESL တို့ဒီရင်းတို့က minor နေနဲ့ယူဖြစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ဟာရဲ့ impact က major ယူတဲ့ခါမှာ impact ဖြစ်တယ်နောက်ပြီးတော့ပြန်လာကြတယ်ပြန်လာပြီးတော့အလုံးလုံးတူ sense of belonging နဲ့ sense of ownership ရှိတဲ့ခါမှာအဲ့ sense of responsibility တော့ကျွန်တော်တောင်းဝင်ယူဖို့ကပါလာတယ်ပေါ့နော်။ဒါကတောင်းဝင်လာဒီကိစ္စဒီပြဿနာဘာလို့ပြဿနာဒီကိစ္စဘာလို့ရှင်းရမယ်ဆိုတဲ့အမျိုးယူလာပြီးတော့ပြန်လုပ်ကြသေးတယ်။ဒါကတော့ပုံမှန် international school တွေနဲ့ကွာခြားချက်လို့တွန်းလို့ရရတယ်ပေါ့ဟုတ်။
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲ။စိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်။ဒီလိုမျိုးနိုင်ငံသားမှပညာသွားတင်ပြီးတော့ကိုယ်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ။
ဟုတ်အဲ့တော့ precollegeprogram.com ချင်တယ် .com လား .org လားဆိုတော့ဒီစားတော့မမှန်လေဟုတ် precollegeprogram jungle ဆိုပြီးတော့လေဒီကမှာရိုက်လိုက်ရပါတယ်ဗျ။နောက်ပြီးတော့ Facebook မှာလည်းသူတို့ဟိုရှိပါတယ်ဟုတ်အဲ့ဒါကအခုဆိုရင်လည်းသူတို့မျက်စင်ပေါ့ဟိုသူက number office ဆိုတော့ဟိုအကျိုးမြတ်တော့မကြီးပဲဒါပေမဲ့ clear တွေကိုဒီမှာ15နှစ် train နေရပြီးတော့ရင်နောက်ထပ်ဘယ်ညာအကြောင်းနေလဲလဲကိုယ်တိုင်ပေါ့ရှုပ်ပြီးရဲအကျိုးစားပြီးတော့လဲ scholarship ချက်ပြီးရဲပေါ့အခုဒီ scholarship တွေပဲတွားကြရရှိပါတယ်။သူကတကယ် academic excellence လို့တွေးလို့ရတယ်ပေါ့နော်။ဈေးမကြီးဘူး။အဲဈေးနဲ့လည်းဒါနဲ့လည်းသူက entrance exam လို့ရှိတယ်။ဘယ်နဲ့ဝင်ရတော့ခက်တယ်ပေါ့။နှစ်ကို15ရောက်တော့လက်ခံပါတ
ယ်။ဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရာတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပိုပြီးတော့များတယ်လေ။ဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်။ဥပမာဆိုလို့ရှိရင်ဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်။ဟိုအလွတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်။ဒါပေမဲ့ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုလို့အရန်ကိုနည်းနေတာတွေ့ရတယ်။အဲ့ဒါဘာကြောင့်လို့ထင်ပါလဲဥပမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ရွေးနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့မျိုးသမီးတွေကမျိုးသားတွေနဲ့ရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွေးညံတို့စာလဲပို့ကြိုးစားကြတယ်အဲ့ဒီဓာရီကနေဘာဖြစ်လို့မျိုးသမီးတွေရဲ့ခန္ဓာထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းအတာပုံကိုယ်တိုင်ကမျိုးသမီးဖြစ်နေပြီမဲ့လို့လဲဒီမြန်မာမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပါဝင်မှုခန္ဓာခံခန္ဓာဘာဖြစ်လို့နည်းနေရလို့ထင်လဲရှင်ဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လည်းကျွန်တော်ကိုယ်တိုင်လည်းအမျိုးသမီးအနေတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား entrepreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့ဒီတော့လို့ပဲကျွန်တော်တို့ entrepreneur တွေတော့အမျိုးသမီးတွေတွေနေပါသေးတယ်အဲဘာကြောင့်လဲဆိုတဲ့ဟာကတော့ systematically တော့ကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာတယ်နောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပြီးချင်တာများတယ်ပေါ့နော်နောက်ကနေ support လုပ်ပေးချင်တဲ့ role ကနေပဲနေပြီးတော့ရှိမှာဒီမဲ့မျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုတော့ကိုတောင်းဆိုရမှာလည်းလည်းဝင်လေးကြတယ်အဲ့တော့ကျွန်တော်တော့ဟိုကိုကိုရိုင်းလည်းဒီစနီးတယောက်လူကြီးပိုင်းရောက်လာတဲ့အခါမှာတွေ့ပြရတော့ကျွန်တော်တို့တော့ပူတာဝန်ရှိတယ်ပေါ့နော်ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အမေ mental load ယုံလေးလည်းမရဘူးပေါ့သူတို့ကိုသူတို့တော့ sponsorship သူတို့တော့ပေါ့တောင်းဆိုပေးရမယ်ပိုင်းနေပါလာတယ် mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးသေးဟိုပြောပြတဲ့ဟာညင်ကြပေးတဲ့ဟာနဲ့လည်းမရပဲနဲ့behind the door မှာကျွန်တော်တို့ meeting လေးရှိရဲ။အဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်းကအမျိုးသမီးကြီးကိုဒီစီးဝင်းလေးကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ်အပိုင်းရှိတာအရေးကြီးတယ်လို့လို့ပါတယ်။အထင်ထင်ပါတယ်။ဒါမှလည်းအမျိုးသမီးကြီးက leadership ဘက်ကပေးပါလာနိုင်တယ်ပေါ့နော်။ကိုယ့်အတွက်မဟုတ်ရင်တော့မှတခြားအမျိုးသမီးတွေကဒီစီးဝိုင်းလေးဝင်လာနိုင်အောင်မို့လို့ကျွန်တော်ကြိုးစားပေးရမယ်လို့ထင်တယ်။အမျိုးသမီးတွေမှာရှိတဲ့တောင်းပေါ့။နောက်တစ်ခုအမျိုးသားအနေနဲ့ကလည်းသူတို့ကတကယ်ချန်ပီယံကောင်းတွေဖြစ်လို့ရပါတယ်။ဟိုအမျိုးသားအနေနဲ့ကပုံမှန် business ဆန်ောက်ဒီမှာဆိုရင်အာညနေပိုင်းပေါ့နော် business ပြီးသွားရင်ညနေပိုင်းဆက်သွားတဲ့ဟာက BI ညားတယ်ဘောလုံးမကြည့်ရများတယ်။အဲ့တော့လူလေးတွေကဒီကလည်းမတောက်ဘူးဘောလုံးကလည်းမကြည့်ဘူးဆိုရင်အဲ့ဒါ list out ဖြစ်နေတယ်လေနော်။အဲ့တော့ business ဆန်ောက်ဒီမှာဆိုလည်း to be considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆို data တွေက decision making mind တွေကအမျိုးသားညားနေဆိုသူတို့ကပြန်ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်။ဥပမာကျွန်တော်ဆိုရင်လည်းဟိုအကျဉ်းဉဏ်ဝင်ပေးတာရှိတယ်။ဥပမာကျွန်တော်ဖန်ဒီယာဟို text based ဆိုပါတော့ကျွန်တော် mental load တဲ့အဲ့ဆိုအမျိုးသမီးပေါင်းလာပြီးပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုပေါ့ meetup တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့ဥပမာကလေးတွေပေါ်လာလေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်ရယ်လည်းကျွန်တော်ကလေးတွေလာနိုင်တယ်ဒါမှလည်းတခြားမိတွေလည်းပေါ်လာနိုင်တယ်ဆိုတဲ့အမျိုးပေါ့နော်။ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာအမျိုးသမီးမပါသေးရင်ဒါကြောင့်ရချန်ပီယံလို့ဒီမျိုးသမီးတွေပါလာနိုင်အောင်အဦးဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းရင်အပြည့်ဖြစ်သွားတယ်ပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာထိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော်ခွင်းဒီစင်ဒရုံးကတော့ရောက်တော့နိုင်တယ်ပေါ့ခွင်းဒီစင်ဒရုံးဆိုတာကြတော့ပြောင်းအောင်မှာပြားပြင်မှာတခြားရှိတခြားပြားပြင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုံးမှာဆိုလဲဒါ C level တွေကျွန်တော်မျိုးသမီးတွေခန့်ထားရှိတယ်တကယ် decision maker တွေထဲမှာအဲရုပ်သမီးရအားကြီးပါတယ်ဗောနော်အဲ့လိုမျိုးတွေဖြစ်လာအောင်ကျွန်တော်တို့ဟို inspiration ကို Google Drive နဲ့စံပြဖြစ်အောင်လုပ်ပြီးတော့ mental load ရုံနဲ့မကြောက်ဘူးလို့ကျွန်တော်ထင်ပါတယ် mentorship က just one thing လေ mentorship ကပါသွားနိုင်မှုယူရလို့ထင်တယ်အဲ့ဒါကြောင့်လေဒီမှာပြီးဟိုမှာမျိုးသမီးတွေစိတ်မတွေ့ရသေးရဗောနော်ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ IG ဖြစ်နေလို့မကြောက်ဘူးဗောနော်သူတို့ကပါအစေတောင်းစီပြီးမှရောက်မယ်ထင်တယ်ဒါမျိုးသမီးတွေကကျွန်တော်တို့ဒီလိုမျိုးleadership position ဒီမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးကြောက်တာကျွန်တော်သူ့ကိုသူတခါကျွန်တော်ပြောဘူးမမေးရဲ့မမီးယောက်ျားလေးဖြစ်ချင်တယ်ဘာလို့လဲမမီးဆိုယောက်ျားလေးဆိုဘာလို့လို့ရရဲဘာလို့သူပြောတဲ့ဟာတွေကျွန်တော်တစ်ခုချင်းသူ့ကိုကျန်လို့ဖြစ်ပြီးရဲ့အဲ့ဒါမမီးလေးလည်းလို့ရတယ်လေဆိုကျွန်တော်သမီးရဲ့စီရဲမှာမမီးလောက်တာတိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးရတယ်ဆိုတော့မမီးရဲ့ယောက်ျားလေးကျန်တာလေးနဲ့အဲ့လိုမျိုးစဉ်းစားပြီးတော့ဟိုဖြစ်เสียမလို့ဘောနော်အရင်ချင်းရှိရင်ဘယ်လိုဖြစ်ချစ်လို့ရတယ်ဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်ရလဲကြားချင်တယ်ဒါတို့ကလည်းဟိုပေါ့တခြားအမေတွေလည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ဘောနော်ကျွန်တော်တို့မှာတကယ်ပါဝါတွေရှိပါတယ်ဆိုတော့အဲ့လိုပြောလို့ပဲတင်းလို့ပတိဉာဏ်ဖန်ညာဘောနော်ကျွန်တော်တို့ချက်ထူးနေပိုင်းအရင်ကောင်းတယ်လीဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်တုံးတယ်အဲ့အဲ့လိုဟာမျိုးတွေဆိုရင်တခြားတလေဟိုမော်ဒီတက်ကြည့်ရတယ်ဟိုတခါတလေချက်သေးတူကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီလေကျွန်တော်တို့ဟိုချက်သေးဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution ကိုတွေ့သွားနိုင်တယ်လို့ပြောတော့စဉ်းစားမစဉ်းစားနိုင်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင
်စဉ်းစားပြီးလို့ရတယ်ဟုတ်ဟုတ်အဲ့လိုလုပ်ပြီးလို့ရတယ်ဆိုတော့ကျွန်တော်တို့အမျိုးသားတွေလည်း champion လုပ်ကြပါတောင်းဆိုကြပါတယ်နောက်အမျိုးသမီးတွေလည်းအမနာပါနဲ့ပေါ့နော်အော်ဝင်ပြီးတော့ရှေ့ထွက်ပြီးတော့ခုရေးလဲဆိုတောင်းဆိုနောက်တစ်ခုကလည်းတခြားမျိုးသမီးတွေလည်းဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီ women leadership and not only business but also politics not other sector မလိုက်တူလာနိုင်မှာကျွန်တော်ဒီလိုက်မှာစီးပွားကမဝင်တဲ့လို့ပါကျွန်တော်အရင်လေးကြတယ်နောက်အမျိုးသမီးတယောက်ဖြစ်ပြီးမဲ့ဒီတကယ်ကို တည်တူကြတယ်เนาะလုံးထိုင်တဲ့တိုင်းနဲ့လည်းအဲ့လိုဟာမျိုးဆိုတော့ကျွန်တော်တို့ဒီလိုဒီလိုအရာအိုက်ပြန်ပါတယ် You can bend but never break me
cause it only serves to make me တော်ခင်ဆိုဝင်ထုတ်လင်းခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ
်ဥရရာသည်ပြောင်းလဲမှုတန်းမြန်မာနိုင်ငံမှာခံစားနေရပြီဆိုတော့ထင်ထင်ရှားရှားပြလာတဲ့ဖြစ်ရပ်တစ်ခုကတော့2019မိုးရာသီအတွင်းမွန်ပြည်နယ်ပေါင်မြို့နယ်ကလူပေါင်း60ကျော်သေဆုံးခဲ့ရတဲ့ဩဂုတ်လရေကြီးရေရှမ်းမှုနဲ့တူမြေပြိုခဲ့တာပဲဖြစ်ပါတယ်။အဲ့ဒီသဘာဝအန္တရာယ်ကမွန်ပြည်နယ်တဲကဒေသခံတွေအတွက်မရှိမဖြစ်လိုအပ်တဲ့တောင်းနဲ့ချီတဲ့ရေရင်းတွေကိုပါပျက်စီးစေခဲ့တာပါ။မြေရောက်ရေကိုအားထားနေရတဲ့ဒီဒေသခံတွေအတွက်ဘာတွေလုပ်တဲ့နည်းဆိုတော့မြန်မာနိုင်ငံရေအရင်းနဲ့ကော်မတီ NWRC ရဲ့မြေရောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကပြောပြပေးမှာပါ။
ဒီနေမှာရည်ကြီးရည်ချမ်းဖြစ်လာရောဒဏ္ဍာရီရတဲ့အဖွဲ့အစည်းတွေကတွားပြီးတော့ဒီမှာကျေစီကြီးလှုပ်တယ်ကောင်းတယ်ဒါပေမဲ့လို့ဒါရီကဘာကြောင့်ဖြစ်ရတယ်ဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့စီစဉ်ထားမှုနေနေသေးတယ်ပေါ့ဗျာနောက်တစ်ခါဒီနေရာတွေမှာဥပမာကျွန်တော်ကရည်သမားဆိုတော့ရည်တွင်းတူးရင်ပြန်လာတူတူရည်ရတာပဲကွာဘာမှလူမျိုးထုံးစံကအိမ်နောက်ပွေးတူတူအိမ်ရှိတူတူပြန်လာတူတူမဟုတ်ဘူးခင်ဗျာရည်တွင်းတူတာအိမ်နောက်ပွေးမှာအိမ်သာရှိတယ်အိမ်သာနဲ့ပြီး90အတွင်းမှာမတူရဘူးအဲ့အဲ့လိုမျိုးဒီလိုပဲဒီလိုမြေပြိုတဲ့နေရာတွေမှာတောင်ကြီးမှာရေရင်တူမယ်အဲ့ဒါတောင်ပေါ်ကနေရေကျမယ်တစ်ပင်းနေခုတ်သွားတယ်အဲ့တော့မိုးရွာရင်ရေကြီးပြီးတော့အဲ့ဒါရေတွင်းမှာပေါင်ဒီမှာမြေသားတွေပို့သွားမယ်အဲ့မြေကြီးတွေကိုရေတွေဝင်မယ်အဲ့ဒီလိုပဲကျွန်တော်ရဲ့တွင်သမားတွေနဲ့ကျွန်တော်အဆက်အသွယ်ရမွန်ပြည်နယ်မှာဒီရေကြီးကြီးရံပြစ်လိုက်တာမှာမွန်ပြည်နယ်တခုထဲမှာဒီစက်ရည်တွင်အဝေးရည်တွင်ပေါ့ဒီလက်တူတွင်ပုံပေါင်းကျော်တော့ပြစ်စီသွားတယ်အဲ့ဒီအိမ်တိုင်းအိမ်တိုင်းမှာကြီးတွင်ရှိတယ်တချို့တက်နိုင်တဲ့အိမ်ကစက်တူတူတွေရှိတယ်တချို့အိမ်ကလက်တူတွေရှိတယ်အဲ့ဒီရက်ဒီတာကတန်လွင်ကြီးကအရင်တော့ကောင်းတယ်သူကစီစဉ်နေလိုက်ပြီးတော့ fresh ဖြစ်တယ် draining season မှာဆိုရင်ဒီ flood ဖြစ်တော့ဒီကောင်ကမတော့နိုင်တော့ဘူးတောင်ထုံးတဲ့နေရာတွေမှာလက်တူတွေတူပြသွားတယ
်အခုလိုရေရင်းပေါင်းတောင်းနဲ့ချီးပြီးပျက်စီးကုန်ပေမဲ့တနိုင်တစ်ပိုင်းပြန်ပြီးပြုတ်ပြင်မယ်ဆိုရင်ပြန်တုံးလို့ရပါတယ်
ဒီလိုနေနဲ့တနိုင်တစ်ပိုင်းလှုပ်လို့ရနိုင်တာကတော့ကိုထူကိုထားနဲ့ကိုရင်ကတွင်ကိုကကိုကျွန်တော်တို့တွင်းဆင်ရတာပေါ့ဗျာအဲ့ဒီရည်တွေကိုခတ်ထုတ်ပြေနော်အခုမိုးကုန်ပြီဆိုရင်ဒါခတ်ထုတ်ပလိုက်တွင်ကအနေနဲ့ဒီကိုကိုအောင်လို့ကျွန်တော်တို့ရည်တွင်တွင်တူးလို့တူးပြီးပါကြရည်ထွက်လာပြီဆိုရည်လိုက်လာအောင်အဲ့ဒီအခြေလေးတွေကိုရှင်းလို့ရှင်းပြီးတော့မှရည်ကြီးတက်လာမယ်အဲ့ဒါကိုစောင့်အောင်မယ်တရက်တန်ကြီးမရက်တန်ကြီးတစ်ခါတလေတစ်ပတ်လောက်စောင့်အောင်မယ်အဲ့ဒုံနဲ့အဲ့ရောက်ထားပြီးတော့မှအဲ့ဒီရေကိုမလုပ်ကြည့်ရမလဲတောက်လို့ကောင်းမကောင်းဘူးဗမာလိဗမာနဲ့ဆိုရင်ဟာလာရင်းနှွေးကြိုကြည့်လိုက်အဲ့အဲ့ဒီကိုလက်ဖက်ချောက်ထည့်ကြည့်လိုက်လက်ဖက်ချောက်ထည့်လို့မဲသွားတယ်ဆိုရင်ဒါတောက်သုံးအောင်သိမကြည့်တော့သေးဘူးမမဲဘူးဆိုရင်တောက်လို့ကောင်းမယ်အဲ့တမင်းချက်ကြည့်လိုက်တမင်းချက်လို့ဆန်ကြီးကမဝါဘူးဝါကြီးနဲ့မဖြစ်ဘူးမိကြံကြံမဖြစ်ဘူးအားဒါဆိုအားတော့ရပြီငါတို့တွင်းအရင်တိုင်းပြန်ဖြစ်သွားပြီအဲလိုမျိုးပေါ့ဗျာတနေ့တစ်ပိုင်လှုပ်လို့ရပါတယ်ရရွာလိုက်ကြီးရောင်အခုဆိုလို့ရှင်တော့ဗမာပြည်မှာလည်းကျိုးအပွဲမဟုတ်တဲ့အပွဲကြီးပေါ့ NGO တွေအများကြီးပါအဲလိုမျိုးတွေလုပ်နိုင်ရင်ရတယ်နောက်တစ်ခါခုနပြောဆိုရရပွဲလူကြီးတွေနဲ့ကြီးရောင်တမိုးထားပြီးတော့လှုပ်ရှားတဲ့လူငယ်အပွဲကြီးတွေရှိတယ်ဆိုရင်ပို့ပြီးတော့မြန်မြန်ဆန်ဆန်တက်တော်လေးလေးတို့ရှိရမှာပေါ့
မြောက်ရေကိုတူးဖို့တုံးဆွဲတာနဲ့ပတ်သက်ပြီးပြည်သူတွေကြားအသိပညာဖြန့်ဖြူးပေးဖို့လဲလိုအပ်ပါတယ
်အဓိကကကျွန်တော်အမြင်ပြောရရင်ဒီမီအောက်ရေနဲ့ရေနဲ့ပတ်သက်လို့ပညာပေးလိုရမယ်နားနေတဲ့လူတွေကကျောင်းနေမှာဒါလေးတွေကိုပြောပြရမယ်ဟောပြောပွဲတွေလိုရမယ်ရက်ွက်တီမှာလည်းမီအောက်ရေရေတွင်းတုံးတဲ့လူတွေကိုခင်ဗျားတို့ရေတွင်းကိုရေကိုဘယ်လိုရှိခုနကျွန်တော်ပြောသလိုနီလေးတွေနဲ့ဟာလာပတ်စံကုန်ပြမလို့ဘယ်လိုရှိလာရင်ဒီကကောင်းမကောင်းသိတယ်နော်အဲ့ဒီရေကိုအင်္ဂနာကိုမတူးနဲ့ဟာရေတွင်းကခတ်တဲ့ရေတွေကိုအဝေးကိုစီးသွားအောင်ပြီးလိုက်နေရေတရော်လေးမြောင်းလေးနဲ့လို့နော်ဟိုအဲ့အမီနာမှာတစ်ပင်ဝေပင်းကြီးဆိုင်လို့ဓာမီဩဇာဘုံကြီးပလင်းကြီးဟိုမထားနဲ့အမတော်စတိုက်ပြီးလဲသွားတယ်ဒီကလေးတယောက်ကတိုက်ပြီးလဲသွားတယ်ဟိုတော့ဆစ်ဖြစ်တဲ့ပလင်းကြီးကဟိုရေအိမ်နဲ့ကျသွားမယ်လူကမသိဘူးမှားပြီးသုံးမိမယ်အဲ့လိုမဖြစ်အောင်လို့အဲ့လိုမျိုးတွေဒီညာပီးလေးတွေလုတ်တင်နေလို့ကျွန်တော်မြင်တာပေါ့ဗျာလုတ်လာရင်ပိုကောင်းတာပေါ့
ရေကြီးရေရှမ်းတာဟာဒ တတပြုံးပြီးမှုနဲ့လဲဆက်နွယ်နေတာပါ
ဒီကြီးရှင်နာဗျာကျွန်တော်တို့တောင်ဆောင်နေမှာဒီကတပုတ်လူပေါ်ပြလေးငါပေါ့ပြပင်းနေခုတော့တောင်ကုန်းပြည့်တော့ဟိုမိသားတွေကိုဆွဲဆန်တဲ့ကုကအကြဆင်းတော့မိရပါလာတယ်ပါလာတာမှာဆွန့်ဆန်တဲ့မိရဲ့ပင်းဆန်တဲ့မိရှိတယ်အဲ့ဒါနုံဆန်တဲ့မိရှိတယ်နုံဆန်တဲ့မိဒီရှင်နဲ့တွဲဆက်မှုညံ့တဲ့မိတွေကအတုံးလိုက်ခဲလိုက်ခဲလိုက်ပြုတ်ကြလာတယ်အဲ့ဒီမှာမှအဲ့ဒီမှာကြောက်တုံးကြောက်ခဲတွေကမြုပ်နေအဲ့ဒီအရာတွေကတိုက်စားပြီးတော့သိမ့်ချင်းလာတာပေါ့ဗျာသိမ့်ချင်းလာတော့တောင်ကြီးမှာရှိတဲ့ဆောက်ဦးတွေကိုတွန်းတိုက်တယ်ထိုင်မိခဲ့ပစ္စည်းကုန်တယ်အားများတဲ့အခါကျတော့ထိုင်တဲ့အိမ်ကြီးလိုပေါ့ဗျာအကုန်လုံးပြုတ်ပါသွားတယ်အဲ့ဒါရည်တွင်းနေကြတော့အဲ့ဒီရည်တွေကဟိုနှကမ်းပေါင်ကိုရှံပြီးတော့အဲ့ဒီရေစိုးတွေကရေကောင်းတွင်းတွေကိုဝင်းကုန်တော့တွင်းနေပစ္စည်းကုန်တာပေါ့ဗျာ
အခုလိုရေကြီးမြေပြုတ်မှုအန္တရာယ်ကိုဘလို့ကြိုတင်ကာကွယ်နိုင်ပါသလဲ
အဲ့တောင်ဆောင်နေကုနာလူနေရာတွေမှာပြန်လို့ရမှာဘာလို့ရမှာလဲတစ်ပင်ပြန်နေဆက်ရမယ်အပင်ကြီးတွေပြန်ဆိုက်နောက်တစ်ခါကိုယ်အိမ်အခြေဒီမှာတောင်ကြီးမှာနေတဲ့လူတွေပြည်ရောင်းလို့မရတဲ့လူတွေအဲ့ကိုယ်အိမ်ပတ်ပတ်လေမှာဟိုတောင်ကကြားတဲ့ရေတွေကိုကိုယ်အိမ်ကိုတက်တက်မရှိအောင်ရေလွှဲမြောင်းလေးတွေလုပ်ပေးရမယ်အဲ့တော့အိမ်ကိုပတ်ပြီးတော့ဘေးကိုစင်းချသွားမယ်အဲ့ဒါဆိုရင်ကိုယ်အိမ်ရဲ့အခြေကိုရေတိုက်စားမှုတက်တာမယ်နော်အဲ့လိုမျိုးလေးတွေလောက်ကြရမယ်အပင်တွေဆိုက်ကြရမယ်နောက်တခါဓတိလေးထားမှာပေါ့အတိနဲ့ဓတိလေးထားမှာပေါ့အဝေးအားနဲ့စင်ကောရှင်းပေါ့ဗျာ
ကဘာတလောရာသီဥတုပြောင်းလဲမှုဒဏ်ကိုခန်းနေတဲ့အချိန်မှာသဘာဝဘေးအန္တရာယ်ကိုရှော့မတွေ့ကြဘူးလေဓတိပေးပါတယ
်ကျွန်တော်ပုံမှာပြီးမှာဗျာဒီလိုမြေပြိုတယ်တောင်ပြိုတယ်ဆိုတာတွေကအကြောင်းစိမ့်တွင်းရှိတဲ့နေရာတွေဟိုဝေးလံကောင်းတည်တဲ့တော်ရီအောင်နေကြမှာသာဖြစ်ဖူးတာများတာဖြစ်ကြတာကိုပေါင်ဆိုတာကျွန်တော်တို့တင်းတင်းနာကြီးလမ်းမကြီးတိုင်းပဲအဲ့လမ်းကြီးရဲ့ရှိပဲချင်းဒီမှာအိန္ဒိယရွာတန်းစီဒီလိုတန်းစီဆောက်ပြီးနေကြတာတွေကိုဗျအဲ့တောင်ပေါ်တက်သွားတောခုတ်တောင်ခုတ်နောက်တစ်ခါကြောင်မိုင်းထုတ်ပါနဲ့အဲ့လိုမျိုးတွေလှုပ်လာတော့လှုပ်တဲ့အရေးအတွက်ကြီးပြားလာတယ်တောင်ပေါ်မှာအဲ့လိုလှုပ်တဲ့နေရာကြီးကျေပြန့်လာတယ်ဒါမှမဟုတ်ပဝင်းကျင်ကိုပြန်ထိန်းသိမ်းမှုအနေနဲ့ဒီသူ့ရဲ့စူးကျိုးတွေကိုသတိမထားမိကြဘူးထုတ်တဲ့လူရောဟိုနေတဲ့လူရောအဲ့လိုထားလိုက်တော့အခုလိုမျိုးဖြစ်လာတော့မှလက်တွေ့တင်ကန်းစာရနေကြတာ
ဦးမြင့်စိန်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရဦးမြင့်ပါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုမနက်ခင်ထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ကြပါရရှင်အခုစနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင ်။သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆေးရုံစစ်တမ်းတွေပေးအပ်ဖို့အတွက်အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတအင်ဒီကိုဆင့်ခေါ်စာပေးပို့လိုက်ပါတယ်။အောက်လွတ်တော်ရေးရာကော်မတီ၃ခုကအကြီးအကဲတွေရဲ့တောက်ကြံနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဆရာစတဲ့တွေကိုသူတို့သဘောဆန္ဒအလျောက်ပေးအပ်ဖို့အတွက်အချင်းချင်းပန်ချားခဲ့ပေမဲ့သမရအင်ဗျူကပေးအပ်ဖို့ငြင်းဆန်တယ်လို့ပြန်ပြီးတော့မတုံ့ပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒုသမရမိုက်ပန့်ရဲ့ယူကရိန်းဆိုင်ရာအဆက်အသွယ်တွေကြောင်းဆရာစတဲ့ဆိုင်ရာတောင်းခံစာကိုအောက်လွတ်တော်စုံစမ်းမှုကတောက်ချနေကနေလည်းပေးပို့ခဲ့ပါတယ်။အီရန်အစိုးရနဲ့ဆက်နွယ်နေတဲ့ Computer Hackers တွေဟာAmerican သမ္မတရွေးကောက်ပွဲမဲဆွဲပွဲတစ်ခုမှာအသုံးပြုတဲ့ကွန်ပျူတာတွေမှာဝင်ရောက်ပြီးတော့ထုတ်ဖောက်ဖို့စ조사ခဲ့တယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။ Hackers တွေဝင်ရောက်ထုတ်ဖောက်ဖို့စ조사တဲ့အချိန်က240ကြိမ်ရှိခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးလို့ပြောကြားခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေနဲ့အဖွဲ့ဟာကျူဘာနိုင်ငံကိုတောင်းရောက်ပြီးကျူဘာချမ်းမာရေးဝန်ကြီးဟိုစီအင်ဂျပေါ်တာနဲ့တွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံရမှာကျမ်းမာရေးခန္ဓာမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီခဲ့ကြပါတယ်ပြီးခဲ့တဲ့၄နှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတလောလုံခြုံရေးအခြေအနေယိုယွင်းလာတဲ့အတွက်ကြောင့်ကလေးတွေငယ်ပေါင်း3500နီးပါးအသက်ခံရပြီးတော့6000ကျော်ဒဏ်ရာရခဲ့ပါတယ်
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ပြပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်ရှင်။ဒီကနေ့ညနေဘက်6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကို5ဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.